Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ16ရက်ကြာတာပတင်းနေ့မနက်အသံလွှင့်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်နဲ့ကြားရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်ကျမနန်းလပိုင်ပါအခုမနက်ပဲအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင်
မင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆံမိုးဦးပါအခုမနေ့ဖက်နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့တူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဘရက်အိုဘားမားကအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးအတွက်တမိုင်းဝင်သဘောတူညီချက်အပေါ်မှာယုံယုံကြည်ကြည်နဲ့ခုခံပြောဆိုခဲ့ပါတယ်အီရန်နိုင်ငံပေါ်ချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုအလုံးကိုရုပ်သိမ်းဖို့အတွက်အဆိုပြုချက်မူကြမ်းကိုအမေရိကန်ပြည်တော်စုကကုလသမဂ္ဂလုံခြုံရေးကောင်စီမှာဖြန့်ဝေလိုက်ပါတယ်ဂရိနိုင်ငံမှာတော့ချိုးချံချွေတာမှုပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲကျွတ်တော်ပြင်ပမှာဖြစ်ခဲ့ပြီးတော့ရဲတွေကိုဆန္ဒပြသူတွေကတက်ခတ်ခဲ့ပါတယ်ဒီလိုသတင်းနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင်ဗျာ
ဒီမနက်ခင်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလော်တွေကတော့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့ Republican နဲ့ Democrat Outlook.com အမတ်တွေကဝေဖန်နေချိန်မှာပဲသမ္မတ Obama အခုလိုကောက်ွယ်ပြောဆိုလိုက်ပါတယ
် With this deal we have the possibility of peacefully resolving a major threat to regional and international security.
ဒီနောက်မှာတော့မြန်မာနိုင်ငံမှာရေကောက်ပွဲနီးလာတာနဲ့အမျှငင်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးထောင်ချတဲ့အခြေအနေကို HRW ကသတိပေးလိုက်တဲ့သတင်း2015ရေကောက်ပွဲအတွက်နိုင်ငံရေးပါတီတွေကပြင်ဆင်နေမှုသတင်းစားတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ဆက်ပေးမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝင်နဲ့မအင်ဂျင်နီယာတို့ကကြီးညာပေးမှာပါရှင
်အမေရိကန်သမ္မတဘရက်အိုဘားမားဟာဗုဒ္ဓဟူးနေ့မှာအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးအတွက်သမိုင်းဝင်သဘောတူညီချက်အပေါ်ယုံကြည်မှုအပြည့်နဲ့ခုခံပြောဆိုလိုက်ပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်ရဘူးဆိုတာကိုကမ္ဘာကြီးကိုအကောင်းဆုံးလှုပ်ဆောင်ပေးလိုက်တဲ့သဘောဖြစ်တယ်လို့လည်းသမ္မတကပြောလိုက်ပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার ဘုံပြုလုပ်နိုင်ခြေရှိတဲ့လမ်းကြောင်းတွေတစ်ခုချင်းကိုဖျက်တောက်ပစ်နိုင်ခဲ့တယ်လို့လည်းသမ္မတအင်ပီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာအိုဘားမားကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေရရှိခဲ့တဲ့သဘောတူညီမှုဟာကမ္ဘာကြီးကိုပုံမလုံခြုံစိတ်ချမှုဖြစ်စေခဲ့တယ်လို့ကြေညာလိုက်ပါတယ်။အောက်လူတော်ကပြန်လဲတုံးသက်ချက်တွေပြုလုပ်ပြီးတော့သဘောတူညီမှုအပေါ်အတီးပြုတ်ပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်တမိုင်းမှာအမေရိကန်ပြည်တော်စုအပေါ်ပြစ်တင်တာကိုခံကြရလိမ့်မယ်လို့ပြောလိုက်ပါတယ်။ကျွန်တော်တို့တက်တန်းမှာနောက်တစ်ချိန်အီရန်နိုင်ငံနဲ့သဘောတူညီမှုရအောင်ကြိုးပမ်းဖို့အခွင့်အရေးဆိုတာမရနိုင်တော့ဘူးလို့လည်းသမ္မတအိုဘားမားကပြောကြားလိုက်ပါတယ်။အမေရိကန်ဥဆောင်တဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးမှုဟာအမေရိကန်ရဲ့ခွန်အားအပြည့်နဲ့ခေါင်းဆောင်နိုင်မှုကိုပြသလိုက်တာလည်းဖြစ်တယ်လို့သူကပြောပါတယ်
။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာတန်းခတ်ပိတ်ဆို့မှုအားလုံးကိုရုတ်သိမ်းမဲ့ဆုံးဖြတ်ချက်မူကြမ်းအဆိုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအမေရိကန်ပြည်ထောင်စုကဗုဒ္ဓဖူးနေ့ကဖြန့်ဝေလိုက်ပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်မှာကုလသမဂ္ဂကအီရန်အပေါ်စစ်လက်နက်ရောင်းဝယ်မှုပိတ်ဆို့မှုကိုတော့၅နှစ်အထိဆက်ပြီးရှိနေမှာဖြစ်ပြီးတာဝဲပြစ်ဒုံးလက်နက်တွေပေါ်ပိတ်ဆို့မှုကတော့၈နှစ်အထိဆက်လက်ထားရှိမှာဖြစ်ပါတယ်။အမေရိကန်ရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးကန့်ကွက်မှုတွေရှိလိမ့်မယ်လို့မျှော်လင့်မထားပါဘူး။ဘာကြောင့်လဲဆိုတော့အီရန်နျူကလ িয়ার အစီအစဉ်ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့အမေရိကန်၅နိုင်ငံစလုံးတို့ဟာကုလသမဂ္ဂလုံခြုံရေးကောင်စီမှဗီရိုအာနာကင်ထားတဲ့နိုင်ငံတွေဖြစ်ပါတယ်။ဒါကြောင့်လာမယ့်ရက်နေငယ်အတွင်းမှာမဲခွဲဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဆိုပြုချက်မူကြမ်းကိုအင်အားကြီး၅နိုင်ငံအပြင်ဂျာမနီနဲ့ဥရောပသမ္မတကိုစားတင်သွင်းမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးစမန်တာပါဝါကပြောပါရယ်ဒီအဆိုပြုချက်ဟာအီရန်နဲ့ရရှိထားတဲ့ဒီသဘောတူညီမှုကိုထောက်ခံမှာဖြစ်တဲ့အပြင်လက်ရှိလုံခြုံရေးကောင်စီမှချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအစားထိုးမဲ့ဗီယက်နာမ်မှာရရှိခဲ့တဲ့စီမင်းစီကံသတ်မှတ်ချက်သဘောတူညီမှုအစ်စ်တွေအပါအဝင်အရေးကြီးတဲ့အခြားအချက်တွေကိုထပ်သွင်းဖော်ပြမှာဖြစ်တယ်လို့သူကပြောပါရယ်ဒီအဆိုပြုချက်ကိုအတည်ပြုခဲ့ပြီးတဲ့နောက်တန်းခတ်ပိတ်ဆို့မှုတွေကိုချက်ချင်းရုတ်သိမ်းပေးမှာမဟုတ်သေးပဲအကောင့်ထဲပေါ်ဖို့သတ်မှတ်တဲ့ရကြမှာရုတ်သိမ်းပေးဖို့ရှိတယ်လို့အဆိုပြုချက်နဲ့နှိစက်မှုရှိတဲ့အမေရိကန်အရာရှိတအုပ်ကပြောပါရယ်ကုလသမဂ္ဂဆိုင်ရာရုရှားသံအမတ်ကြီးဗစ်တလီချော့ကမ်ကဒီအဆိုပြုချက်မူကြမ်းဟာလုံခြုံရေးကောင်စီမှလေ့လာစဉ်းစားခဲ့တဲ့အခက်ခဲဆုံးစိတ်ဝင်စားစရာအကောင်းဆုံးအဆိုပြုချက်တွေအနက်တစ်ခုဖြစ်တယ်လို့သတင်းတောက်တွေကိုပြောသွားပါရယ်ရှင်
ဂရိနိုင်ငံမှာလွှတ်တော်အတွင်းဘူရူးနေကနိုင်ငံရဲ့ငွေချေးအကျပ်တဲပြည်လဲဖို့အတွက်ငွေချေးရမှာအပြန်အလှန်တောင်းဆိုထားတဲ့ချိုးချံချွေတာရေး စီစဉ်နေပေါ်ဥပဒေပြုလွတ်တော်အမတ်တွေကအခြေတင်ဆွေးနွေးနေကြခြင်းမှာလွတ်တော်ပြင်ပမှာချိုးချံချွေတာမှုပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲဖြစ်ပွားခဲ့ပြီးတော့အုတ်ခဲကျိုးတွေနဲ့လုံခြုံရေးအဆောက်အအုံကိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။စန်တက်မှာရင်ပြင်ကိုတင်ပိုက်ထားတဲ့ဆန္ဒပြသူတွေကိုရဲကမျက်ရည်ကိုပုံနဲ့ပြစ်ခတ်ခဲ့ပါတယ်။ဒီလိုအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်ရုပ်ပြက်ဆင်းပြက်ဖြစ်ခဲ့ရပေမဲ့အေတင်မြို့ရဲ့တခြားနေရာတွေမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာချိုးချံချွေတာရေးအရေးယူဆောင်ရွက်ချက်တွေကိုငြင်းငန်းစွာဆန္ဒပြနေကြပါတယ်။လွှတ်တော်အမတ်တွေဟာချိုးချံချွေတာရေးအစီအစဉ်အပေါ်ညနေပိုင်းထိဆွေးနွေးပြောဆိုကြပြီးဒကောင်ရန်ကျော်အချိန်မှာမဲခွဲဆုံးဖြတ်ကြဖို့ရှိနေပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးကတော့ဂရိအစိုးရရဲ့အကျွေးကိစ္စဟာတိတ်ပြီးတော့အားတက်စရာမရှိဘူးလို့ပြောဆိုလိုက်ပါတယ်။
New Horizon လို့အမည်ပေးထားတဲ့အာကာသစူးစမ်းလေ့လာရေးယာဉ်ကပြန်ပို့လိုက်တဲ့ကာလကြာရှည်စောင့်စားခဲ့ရတဲ့ Pluto ခေါ်ကြာသပတေးဂျူမျက်နှာပြင်မှာရေခဲတောင်တွေကိုပြသထားတဲ့ပုံကို NASA ခေါ် American အာကာသ Agency ကထုတ်ပြန်လိုက်ပါတယ်။ဒီဓာတ်ပုံတွေအရကြာသပတေးဂျူကိုဝန်းရံနေတဲ့ Hydra နဲ့ Charon Lari ရဲ့အသေးစိတ်တွေကိုလည်းထင်ရှားစွာတွေ့ရှိခဲ့ပါတယ်။ဒီအော်ဘွေရာကောင်းတဲ့ဓာတ်ပုံတွေကိုအင်္ဂါနေ့ကကြာတာပတိဂျူဘေးကနေကီလိုမီတာ12500အကွာမှာဖြတ်တန်းခဲ့တဲ့ New Horizons အာကာသစူးစမ်းလေ့လာရေးယာဉ်ကနေရယူခဲ့တာပါဒီဓာတ်ပုံတွေအရကြာတာပတိဂျူရဲ့မျက်နှာပြင်မှာမီတာ3500အမြင့်ရှိတဲ့တောင်တန်းတွေကိုတွေ့ရှိခဲ့ရပါတယ်သိပ္ပံပညာရှင်တွေကတော့ဒီတောင်တန်းတွေဟာလွန်ခဲ့တဲ့နှစ်သန်းပေါင်း100နီးပါးကဖြစ်ပေါ်ခဲ့တယ်လို့ခန့်မှန်းပြီးဒါဟာနေဆက်ကြဝလာစနစ်ရဲ့နှစ်ပေါင်း 4.56 ဘီလီယံရှိတဲ့သမိုင်းသက်တမ်းထက်စာရင်တိုတယ်လို့ဆိုရမှာဖြစ်ပါတယ်။ဒီဂျိုပေါ်မှာထူးခြားမှုတစ်ခုကတော့ဂျိုင်ဝမ်တွေကိုမတွေ့ရှိရဘူးလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ယူအမေရိကန်တံမြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့နန္ဒခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံမှာ၄ရက်ကြာအလဲပတ်ခီးရောက်ရှိနေတဲ့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွေဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီနဲ့ညူဒေလီမြို့တော်မှာမနေ့ကတွေ့ဆုံခဲ့ပါတယ်။အိန္ဒိယအစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်တဲ့အာဂျစ်ကူမာဒိုဗယ်တက်ရောက်တဲ့အဲ့ဒီတွေ့ဆုံပွဲမှာမစ္စတာနရင်ဒရာမိုရီကအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားစွမ်းအင်နဲ့စိုက်ပျိုးရေးကဏ္ဍတွေမှာကြေကြေပြန့်ပြန့်ပူပေါင်းဆောင်ရွက်မှုတွေပြုလုပ်ဖို့တိုက်တွန်းလိုက်ပါတယ်။တွေ့ဆုံပွဲမှာမစ္စတာမိုဒီကပြီးခဲ့တဲ့နိုဝင်ဘာလအတွင်းမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အရှေ့တောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ရောက်ရှိခဲ့စဉ်မှာသူနဲ့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုသတိတရပြန်ပြောင်းပြောဆိုခဲ့တယ်လို့ဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးစီးပွားရေးလုံခြုံရေးပြည်သူချင်းချင်းထိတွေ့ဆက်ဆံရေးအပအဝင်ကဏ္ဍတိုင်းမှာဆက်ဆံရေးကိုဦးစားပေးအဆင့်ထားရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးမှုမှာယုံကြည်စိတ်ချရတဲ့မိတ်ဆွေနိုင်ငံဖြစ်ကြောင်းထပ်မံပြောဆိုခဲ့တယ်လို့မြန်မာနိုင်ငံရဲ့တည်ငြိမ်အေးချမ်းမှုဟာဒေသတွင်းအတွက်ကနေမချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအတွက်ပါအရေးကြီးကြောင်းပြောပါတယ်။ဝန်ကြီးဦးဝနမောင်လွင်ကလည်းနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်နေတဲ့အခြေခံအဆောက်အုံတွေ၊ကျန်းမာရေးကဏ္ဍ၊ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့တိုးတက်ဖြစ်ထွန်းမှုတွေကိုဝန်ကြီးချုပ်မိုဒီကိုရှင်းပြခဲ့တယ်လို့ကြေညာချက်မှာရေးသားထားပါတယ်။ဒီကနေ့မှာတော့ပူးတွဲညှိနှိုင်းတိုင်ပင်ရေးကော်မရှင် JCC အစည်းအဝေးမှာအိန္ဒိယနိုင်ငံသားရေးဝန်ကြီးဆာရှိမာဆဝရတ်နဲ့အတူဥဝနမောင်လွင်ကပူးတွဲတဘာပတိဖြစ်ဆောင်ရွက်မှာပါဒီအစည်းအဝေးဟာနှစ်နိုင်ငံဆက်ဆံရေးပုံမှုအကောင်းစီပြီးတော့မိတ်ဖက်ဆက်ဆံရေးကိုတိုးချဲ့ဖို့အတွက်ရည်ရွယ်ချင်းပါတာဖြစ်ပါတယ်ခင်ဗျာ
တောင်အာဖရိကအခြေဆိုင်ဘာသာရေးဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတစ်ခုကကမကထပြုတဲ့ခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်တရုတ်နိုင်ငံကိုလာရောက်တဲ့နိုင်ငံသားခီးသွား20ရုပ်ကိုတရုတ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ပေးလူသူများရဲ့လက်ဆောင်လို့အမည်ရတဲ့ The Gift of the Givers အဖွဲ့ရဲ့ Facebook စာမျက်နှာမှာအဲ့ဒီအဖမ်းခံကြရသူတွေအနေနဲ့တောင်အာဖရိကနိုင်ငံသား10ဦး၊ဗြိတိန်နိုင်ငံသား9ဦး၊အိန္ဒိယနိုင်ငံသား1ဦးပါဝင်ပြီးသူတို့ကိုတရုတ်နိုင်ငံအတွင်ပိုင်းမွန်ဂိုလီးယားမှာရှိတဲ့ Ardos လေးစိတ်မှာတောက်ကြနေကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးထားသူ12ဦးကိုပြန်လွှတ်ပေးခဲ့ပြီးကြံအိုး9ဦးကိုဖမ်းဆီးထားဆဲရှိပါတယ်။ဝါရဖြန့်ဗီဒီယိုတွေကိုကြည့်ရှုမှုကြောင့်လို့ဆိုပါတယ်။ အဲ့ဒီဘေးဒုက္ခကယ်ဆယ်ရေးအဖွဲ့ကသူတို့အဖွဲ့အနေနဲ့နိုင်ငံပေါင်း42နိုင်ငံမှာအလုပ်လုပ်ခဲ့ပြီးအကြမ်းဖက်သမားတွေနဲ့အဆက်အသွယ်မရှိဘဲရာဇဝတ်မှုကျူးလွန်တဲ့နောက်ခံတွေလည်းမရှိခဲ့တဲ့အကြောင်းပြောပါရရှင
်။တရုတ်နိုင်ငံအချင်းတောင်တွင်းမှာလူသေများထင်ရှားတဲ့တိဘက်အတိုက်ခံတဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါသထွက်ရတဲ့အကြောင်းအမေရိကန်ကွန်ဂရက်လွှတ်တော်ကထုတ်ဖော်ပြောဆိုလိုက်ပြီးတိဘက်ပေါ်ဖိနှိပ်တဲ့တရုတ်အစိုးရရဲ့မူဝါဒကိုရပ်ဆိုင်းပေးဖို့တောင်းဆိုလိုက်ပါရ။အင်္ဂါနေ့မှာပြုလုပ်တဲ့ကွန်ဂရက်လွှတ်တော်ကြားနာပွဲမှာတန်စင်တိလက်ရင်ပိုချီတည်ဆုံးခဲ့မှုအတွက်ဝါနေချောင်းပြသတဲ့အနေနဲ့ခိတ္တငြိမ်သက်နေခဲ့ကြပါရခင်ဗျာ Direct from Washington The
Voice of America VOA ထိုင်တဲ့ရသတင်းတွေကိုဦးစံမိုးဝင်းနဲ့မအင်ဂျင်နိုင်တို့ကကြင်ညာသွားတာပါအခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားမှာပါရှင်ပထမဦးဆုံးအနေနဲ့သောရရှင်နေနားဆင်ရမှာတော့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့ Republican နဲ့ Democrat Outlook.com အမတ်တွေကဝေဖန်နေရကြတာပဲ American သမ္မတ Obama ကကာကွယ်ပြောဆိုနေပါတယ်။ပါတီနှစ်ရက်စလုံးက Outlook.com အမတ်တွေကအဲ့ဒီသဘောတူညီချက်ကိုလာမယ့်နှစ်လအတွင်းမှာပြန်လည်သုံးသပ်သွားဖို့ရှိကြောင်း VOA အင်ဖြူတော်သတင်း6 Louis Ramazet နဲ့သတင်းပေးပို့ထားတာကိုကိုညံဝင်းအောင်ကတင်ပြပါမယ်ရှင်။
သမ္မတ Obama ဟာဗိုလ်ဒူးနေ့ကသတင်းတော်တွေရှေ့မှာခတ်မှန်မှာပဲခုခံပြောဆိုသွားတာကိုကြည့်ရင်သူ့အဆိုတမိုင်းတွင်တဲ့အီရန်နျူကလ িয়ার သဘောတူညီချက်ပေါ်မှာရှုထောင့်ပေါင်းစုံကထိုးနှက်လာမှာကိုကာကွယ်နိုင်ဖို့အစဉ်သင့်ရှိနေပုံရပါတယ
် With this deal we have the possibility of peacefully resolving a major threat to regional and international
ဒီသဘောတူညီချက်အရဒေသတွင်းနဲ့နိုင်ငံတကာရဲ့လုံခြုံရေးပေါ်ချိန်ချောက်မှုတွေကိုငြိမ်းချမ်းစွာဖြေရှင်းနိုင်မဲ့အခွင့်အလမ်းကောင်းတွေရှိလာပါတယ်ဒီလိုသဘောတူညီချက်သာမရခဲ့ရင်ရှိအလေပိုင်းမှာစစ်စင်ရရမယ့်အခြေအနေမျိုးကိုရင်ဆိုင်ရမှာပါလို့သမ္မတ Obama ပြောသွားပါတယ်။အရှိအလေပိုင်းဒေသမှာဖြစ်နေတဲ့ပြည်ထောင်ခါကို American အနေနဲ့မထိန်ချုပ်နိုင်ပေမဲ့အဲ့ဒီဒေသကဆင်းရဲနှွမ်းပါတဲ့လူငယ်တွေအတွက်ပညာရေးဖွံ့ဖြိုးမှုအစီအစဉ်တွေကို American ကအထောက်ပံ့ပေးခြင်းအဖြစ်အနောက်နိုင်ငံတွေကိုဆန့်ကျင်တိုက်ခိုက်နေတဲ့ Islamic ဆွေသွေးကြွသဘုံအုပ်စုတွေကိုသူတို့ဝင်ရောက်မှုနှဲသွားနိုင်တယ်လို့သမ္မတ Obama ကထောက်ပြပါတယ်။အခုရလိုက်တဲ့အီရန်သဘောတူညီချက်ဟာအီရန်နျူကလ িয়ার အစီအစဉ်ပေါ်ကန့်သက်ဖို့နဲ့နျူကလ িয়ার လက်နက်ထုတ်မဲ့အီရန်ရဲ့အစီအစဉ်အားလုံးကိုဖျက်တောက်နိုင်မှုဖြစ်ပါတယ်။သမ္မတ Obama က
With this deal, we cut off every single one of Iran's pathways to a nuclear program. A nuclear weapons.
ဒီသဘောတူညီချက်အရအီရန်ကလုပ်နေတဲ့နျူကလ িয়ার အစီအစဉ်တွေကိုအခါတိုင်းနဲ့မတူဘဲအသေးစိတ်စစ်ဆေးလေ့လာခွင့်ရနိုင်မဲ့အချိန်နဲ့အခွင့်အလမ်းတွေရလာမှာပါ။ဒီလိုသာသဘောတူညီမှုရမထားဘူးဆိုရင်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုအနီးကန့်စောင့်ကြည့်နိုင်တော့မှာမဟုတ်သလိုနျူကလ িয়ার လက်နက်ထုတ်မှာကိုလည်းကာကွယ်နိုင်တော့မှာမဟုတ်ပါဘူးလို့အိုဘားမားကပြောသွားပါတယ်။နိုင်ငံတကာစောင့်ကြည့်နေတဲ့ကြားကအီရန်အနေနဲ့နောက်10နှစ်15နှစ်အတွင်းနျူကလ িয়ার လက်နက်ထုတ်ခဲ့မယ်ဆိုရင်တော့အီရန်ရဲ့လုံဆောင်မှုပေါ်နိုင်ငံတကာနဲ့ပူးပေါင်းဆန့်ကျင်သွားမှာပါလို့သမ္မတအိုဘားမားကပြောပါတယ်။အီရန်သဘောတူညီချက်နဲ့ပတ်သက်လို့ Republican လွှတ်တော်အမတ်တွေကသဘောမတူကြပါဘူး။ဩဇာကြီးမားတဲ့ Republican အမတ်Mitch McConnell ကအခုလိုဝေဖန်ပါတယ
် We do know so far it appears that Republicans and Democrats are right to be deeply worried about the direction
ကျွန်တော်တို့သိထားတဲ့အချက်တွေကိုပြောခဲ့ပြီးပါပြီဒီဆွေးနွေးပွဲရဲ့ဥတီချက်နဲ့ပတ်သက်ပြီး Republican နဲ့ Democrat တွေစီမှာစိုးရိမ်ခွင့်ရှိပါတယ်အီရန်သဘောတူညီချက်ကိုအင်ဂျီတော်ကလက်မှတ်ရေးထိုးလိုက်ရင် AP လကယာယီသဘောတူညီချက်မှာပါတဲ့အားနည်းချို့ယွင်းချက်တွေအတွက်ကျွန်တော်တို့ပါတီနှစ်ဖက်စလုံးမှာစိုးရိမ်စိတ်ဝင်ခွင့်ရှိပါတယ်
ဒီမိုကရက်ပါတီတွေကရောသတင်းတောက်တွေစီကပါလာတဲ့စိန်ခေါ်တဲ့မေးခွန်းတွေကိုသမ္မတအိုဘားမားကဒေါသနဲ့တုတ်ပြန်ဖြေချခဲ့ပါတယ်။အီရန်ရဲ့သဘောတူညီချက်ရတာကိုအောင်မြင်မှုအနေနဲ့ပြောနေချိန်မှာအီရန်မှာဖမ်းဆီးခံရတဲ့အမေရိကန်၄ဦးကိုပြန်လွှတ်ပေးရေးကိစ္စသမ္မတအိုဘားမားအစိုးရကဘာမှမလုပ်ဘူးလားဆိုတဲ့သတင်းတောက်တူကမေးခဲ့ပါတယ်
။ The notion that I am content as I celebrate with American citizens languishing
အီရန်မှာဖမ်းထားတဲ့အမေရိကန်တွေအတွက်အမေရိကန်တယောက်အနေနဲ့ကျွန်တော်ဘာမှမလုပ်ဘဲနေပါမလားဗျာအတိအပယ်မရှိတာကိုခင်ဗျားမေးနေတာပါဒါမျိုးကိုမမေးသင့်ဘူးလို့သမ္မတအိုဘားမားကပြောသွားတာပါအမေရိကန်ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအီရန်ကလှုပ်ဆောင်လာလိမ့်မယ်ဆိုတာသူတန်တရားမဖြစ်မိကြောင်းသမ္မတအိုဘားမားကပြောပါတယ်အခုလက်ရှိရတာတဲ့သဘောတူညီချက်ဟာဘာသဘောတူညီမှုမှမရတာတဲ့ဆိုင်ရင်ကောင်းပါသေးတယ်လို့ဆိုပါတယ်ခင်ဗျာ
ရရှိမှခင်လူဝင်ပါလာမှာကျင်းပမဲ့ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေမဲဆန္ဒအနေနဲ့ကုသလေလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ် ယူကော့ပွဲနဲ့ပတ်သက်ပြီးတော့လူတို့ရဲ့အမြင်လူတို့ရဲ့စိတ်ဝင်စားမှုဘယ်လောက်ရှိပါလဲအပြောင်းလဲတဲ့တိုင်းပြည်အတွက်ယူကော့ပွဲကနေပြီးတော့ဘာတွေလုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလဲသရရှင်တွေရဲ့အမြင်သရရှင်တွေရဲ့ယူဆကိုအထူးသိလိုပါတယ်ဒီလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဒီကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးပြောပြလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ်သူရရှိမျိုးကိုကြိုဆိုပါတယ
်။ရေကောက်ပွဲပေါ်လူထုအမြင်ဆွေးနွေးမဲ့စနေနေ့ညဒါရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့2025ရေကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကိုနားဆင်ရမှာပါ။ဖန်စီခံထားရတဲ့တာကတခေါင်းဆောင်နှစ်ဦးကိုမနေ့ကရန်ကုန်မှာပထမဦးဆုံးအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်။အခုလိုမြန်မာနိုင်ငံမှာရေကောက်ပွဲကျင်းပဖို့နီးကပ်လာချိန်မှာပဲငိမ့်ချန်းစွာဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့အနေအထားကိုစိုးရိမ်မကင်းဖြစ်နေလို့ရန်ကုန်အမေရိကန်တန်ယုံကပြောပါတယ်။ချိန်ထဲမှာပဲမြန်မာအစိုးရရဲ့ဖိနှိပ်တဲ့လုပ်ရက်တွေကြောင့်ရွေးကောက်ပွဲကိုထိခိုက်စေနိုင်တယ်လို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကသတိပေးပြောဆိုလိုက်ပါတယ်။မအင်ဂျင်နိုင်ကအကြောင်းစုံတင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့သတင်းဘက်ကဖမ်းဆီးခံခဲ့ရတဲ့တက္ကသိုလ်ကျောင်းသားတက်မကတက္ကသခေါင်းဆောင်တွေဖြစ်တဲ့ကိုစရာလွင်နဲ့ကိုပိုင်ရဲသူတို့နှစ်ဦးကိုမင်းကဗပဲတန်းနဲ့ကြောက်တရားတရားရုံးတို့မှရုံးထုတ်စစ်ဆေးခဲ့ပါတယ်။လွှတ်တော်ရင်းစစ်တပ်က25ရာခိုင်နှုန်းပါဝင်နေသမျှဒီမိုကရေစီနီးကျတဲ့လွှတ်တော်ဖြစ်လာမှာမဟုတ်တာကြောင့်အဲ့ဒီအတွက်သူတို့အနေနဲ့ဆက်ပြီးတောင်းဆိုသွားမယ်လို့ကိုစရာလွင်ကရုံးထုတ်ချိန်မှာသတင်းတောက်တွေကိုပြောသွားပါတယ်။
တော်တော်လေးမှာတက်မော်တာ25ရာခိုင်နှုန်းရှိနေတဲ့အချိန်ကာလအားလုံးဟာကျွန်တော်တို့ကြိုက်တဲ့အစိုးရပဲဖြစ်ဖြစ်မကြိုက်တဲ့အစိုးရပဲဖြစ်ဖြစ်အဲ့ဒါဒီမိုကရေစီမဟုတ်ဘူးဒီလွတ်တော်ကဒီမိုကရေစီမဖြစ်သေးဘူးအဲ့တော့ကျွန်တော်တို့ရဲ့အားလုံးဟာဒီမိုကရေစီဆန်လာမဲ့လွတ်တော်တခုဖြစ်ဖို့အတွက်ကျွန်တော်တောင်းဆိုတယ်ထပ်ပြီးရတယ်ထပ်တောင်းဆိုနေအောင်ပဲ
ကိုစရာလွေနဲ့ကိုပိုင်ရဲသူတို့ဟာလွတ်တော်မှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ပေးဖို့ဇွန်လ30ရက်နေ့ကရန်ကုန်မြို့တော်ခမ်းမရှိမှာဥဆောင်ဆန္ဒပြခဲ့သူတွေဖြစ်ပါတယ်။ဒါကြောင့်သူတို့ကိုအာဏာပိုင်တွေကဖမ်းဝင်ရန်ထုတ်ခဲ့တာပါ။အဲ့ဒီနောက်ဇူလိုင်လ9ရက်နေ့ကရန်ကုန်တက္ကသိုလ်အတွင်းကျင်းပခဲ့တဲ့7 July အခမ်းအနားကိုတက်ရောက်လာတဲ့ကိုစရာလွင်ကိုလုံခြုံရေးရဲတွေကအတင်းအကျပ်ဖမ်းဆီးခဲ့တယ်လို့အဲ့ဒီနေ့မတိုင်ခင်မှာကိုပိုင်ရဲသူကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။သူတို့ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ခါခွေအပြင်ပုံမှန် 18 နဲ့လည်းအာဏာပိုင်တွေကဆွဲချက်တင်ထားပါတယ်။နိုဝင်ဘာလ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပတော့မယ့်အချိန်မြန်မာအရက်သားတပိုင်းအစိုးရဟာအခုလိုလှုပ်ရှားတက်ကြွတဲ့ចောင်းသားလူငယ်တွေနဲ့မြေယာအာဓမ္မတည်ယူမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအပြင်းထန်ဖြိုခွဲဖိနှိပ်နေတယ်လို့နယူးယောက်ခြေဆိုင် HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်ဒီဖိနှိပ်မှုတွေဟာရွေးကောက်ပွဲမှာအားလုံးပါဝင်ရမယ်ဆိုတဲ့အချက်ကိုထိခိုက်စေတယ်လို့ HRW ရဲ့မြမအရေးအကြီးတန်းသုတေသီ David Mathiasen က VOE ကိုပြောပါတယ
် Student activists that are in prison and facing charges and I think
မြန်မာနိုင်ငံမှာအဖမ်းခံရတဲ့ဆန္ဒပြကျောင်းသားကျောင်းသူအရေးအတွက်မြင့်တက်နေတာတကယ့်ကိုစိုးရိမ်စရာကောင်းတဲ့အခြေအနေပါအခုဆိုရင်ထိမ့်သိမ်းခံထားရတဲ့လှုပ်ရှားတက်ကြွသူចောင်းသားဥယျာဉ်တရားကြော်ရှိနေပြီးတရားဆွဲဆိုချက်တွေနဲ့ရင်ဆိုင်နေရပါတယ်ဒါဟာဘာလို့ပြနေလဲဆိုတော့အစိုးရအနေနဲ့ចောင်းသားတွေရဲ့လူလားချက်တောင်းဆိုချက်တွေကိုနားထောင်ဖို့သူတို့တီးမခံနိုင်တော့ဘူးဆိုတာပါပဲဒါဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာအလုံးပါဝင်ရမယ်ဆိုတဲ့အချက်ကိုထိခိုက်စေပါတယ်အစိုးရအနေနဲ့ចောင်းသားတွေကိုအ мян ဆုံးလွတ်ပေးသင့်ပါတယ်
ဒါအပြင်2025ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမယ်လို့ HRW အနေနဲ့မယုံကြည်တဲ့အကြောင်းသူကအခုလိုဆက်ပြောပါဗျာ
။ Well, I don't think the elections can be free and fair because of
ရွေးကောက်ပွဲဟာတရားမျှတပြီးလွတ်လပ်မယ်လို့ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲကျင်းပဖို့ပြင်ထားတဲ့အခင်းအကျင်းတွေကိုကြည့်ရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တာမျိုးလည်းမရှိစစ်တပ်ကလည်းအခြေခံအဖြစ်နိုင်ငံကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲအတွက်မျှော်လင့်ချက်မြင့်မြင့်မာမာထားဖို့မသင့်ဘူးလို့ကျွန်တော်မြင်မိပါတယ်
။အင်္ဂါနေ့က HRW ရဲ့ထုတ်ပြန်ချက်မှာလည်း တက္ကသကောင်းဆောင်ကိုစရာလွင်နဲ့ကျောင်းသားအများအပြားကိုအစိုးရအာဏာပိုင်တွေကအတင်းကျပ်ဖမ်းဆီးခဲ့တာကိုလည်းထောက်ပြထားပါတယ်။အလားတူပဲအစိုးရစန့်ကျင်သူတွေကိုချိန်ချောက်တဲ့အနေနဲ့အခြားနေရာဒေသတွေမှာကျောင်းသားတွေကိုထောက်ခံပံ့ပိုးနေသူတွေကိုလုံခြုံရေးရဲတွေကဖမ်းဆီးခဲ့တယ်လို့ HRW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇူလိုင်လ10ရက်နေ့ကမိထီလာတရားရုံးကနေဒေါ်မြင့်မြင့်အေးဒေါ်ခင်မီစီနဲ့ဒေါ်မေတပ်ဦးတို့၃ဦးကိုဖိနှိပ်တဲ့ဥပဒေဖြစ်တဲ့ပုံမှန် session နဲ့ထောင်ဒဏ်၄လစီချမှတ်ခဲ့တယ်လို့យေတာထားပါတယ်။မက်လာကလက်ပရန်းမှာပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြចောင်းသားတွေကိုထောက်ခံတဲ့အနေနဲ့မေလာကသူတို့၃ဦးဟာခွင့်ပြုချက်မယူဘဲဆူတောင်းပွဲကျင်းပခဲ့ကြတာဖြစ်ပါတယ်။ဒီအတော့အတွင်းမှာပဲရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းလောက်ပဲလူရောတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တဲ့လုပ်ရက်တွေတွေ့မြင်နေရတဲ့အပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ငြိမ်းချမ်းစွာစူဝေးခွင့်နဲ့စီတန်းလှည့်လည်ခွင့်ဆိုင်ရာပုံမှန်18အရာတက်ကြွလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်ခံနေရတဲ့အပေါ်စိုးရိမ်မိတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါ။စက်ထဲမှာပဲအခုလိုရေကောက်ပွဲနီးချိန်မှာမြန်မာအစိုးရရဲ့ဖိနှိပ်မှုတွေရှိနေချိန်မှာပဲ2015ရေကောက်ပွဲအတွက်နိုင်ငံရေးပါတီတွေဘက်ကလည်းပြင်ဆင်မှုတွေရှိနေတဲ့သတင်းကိုနားဆင်ရမှာပါမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဝင်တွေ1988ခုနှစ်ကစတင်တည်ထောင်ထားတဲ့တာဆညပါတီကလာမယ့်ရေကောက်ပွဲမှာမဲဆန္ဒနဲ့900ကျော်ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်အလားတူပဲရခိုင်ပြည်နယ်အမျိုးသားပါတီဇုံမီDemocracy အဖွဲ့ချုပ်စတဲ့တိုင်းရင်းသားပါတီတွေကလည်းရွေးကောက်ပွဲအတွက်အသီးသီးပြင်ဆင်နေပါတယ်။ကော်မရှင်ကသတ်မှတ်ပေးထားတဲ့မဲဆွယ်စည်းရုံးရေးကာလဟာပါတီငယ်တွေအတွက်လုံလောက်မှုမရှိဘူးလို့နိုင်ငံရေးပါတီချုပ်ကပြောပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ပြီးရင်တတိယအင်အားအကြီးဆုံးပါတီလို့ဆိုနိုင်တဲ့တာဆညာပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီဟာလာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအရမဲဆန္ဒနဲ့63ရာခိုင်နှုန်းကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပါတီဗဟိုအလုပ်အမှုဆောင်ဦးဟန်ရွှေကပြောပါတယ
်မဲဆန္ဒနယ်မြေအားလုံးပေါင်း949နေရာမှာပါဝင်ရှင်ပြိုင်ပါမယ်အခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ဒီရွေးကောက်ပွဲပြုလုပ်မဲ့မဲဆန္ဒနယ်မြေက1187နေရာရှိပါတယ်ဒါကြောင့်မလို့အခုကျွန်တော်တို့ပါဝင်ရှင်ပြိုင်မဲ့အရေးတွက်နေဆိုရင်ကျွန်တော်တို့ကဒီရွေးကောက်ပွဲမှာရှိတဲ့မက်ဆန္ဒနယ်မြေရဲ့63ရာခိုင်နှုန်းတော့ကျွန်တော်တို့ပါတီကဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ
်။တခြားအင်အားကြီးပါတီတွေကမက်ဆန္ဒနယ်တော်တော်များများကိုဝင်ရောက်ရှင်ပြိုင်ကြမယ်လို့ပြောဆိုထားပေမဲ့လည်းတဆညပါတီကတော့ပါတီမဖွဲ့နိုင်တဲ့နေရာတွေအပါအဝင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိနေတဲ့နေရာတွေမှာဝင်မပြိုင်ဘူးလို့ဆိုပါတယ်။မဲဆန္ဒနဲ့အားလုံးကိုဝင်ရောက်ရှင်ပြိုင်သွားမဲ့ရခိုင်ပြည်နယ်အင်အားစုပါတီကတော့အင်အားကြီးပါတီတွေနဲ့ရှင်ပြိုင်နိုင်အောင်အတွက်ပြင်ဆင်ထားတယ်လို့ပါတီဒုဥက္ကဋ္ဌဦးညီညီကဖွင့်ဟပါရယ
်အဆင်သင့်လို့ပြောလို့ရတယ်ဗျာဘယ်ပါတီနဲ့မဆိုတာဥပဒေပေါင်းတွင်းကမှန်မှန်ကန်ကန်ရိုးရိုးသားသားနဲ့ရှင်ပြိုင်သွားမယ်လို့ရည်ရွယ်ပြီးတော့ပြင်ဆင်နေတယ်ဗျာ
နိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပမယ်လို့ကြေညာလိုက်ပြီးတဲ့နောက်ပိုင်းမှာတော့နိုင်ငံရေးပါတီတွေ100နီးပါးလောက်မှတ်ပုံတင်ထားပြီးတော့ရွေးကောက်ပွဲအောင်နိုင်ရေးအတွက်အပြိုင်ဆိုင်ပြင်ဆင်နေကြတာလည်းဖြစ်ပါတယ်ကော်မရှင်ကနိုင်ငံရေးပါတီတွေရဲ့မဲဆယ်စည်းရုံးခွင့်ကိုရပ်ပေါင်း60တက်မှတ်ပေးထားတာနဲ့ပတ်သက်ပြီးတော့ဒီမိုကရက်တစ်ပါတီမြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးချုပ်ဒေါက်တန်တန်းနုရဲ့အမြင်က
ကျမတို့ကပါတီငယ်တော့ရံပုံငွေလည်းနေတယ်ရံပုံငွေနေတယ်ဆိုတော့ကိုလှုပ်ရှားခြင်းတော့မလှုပ်ရှားနိုင်ဘူးအဲ့တော့ဒီစည်းရုံးရေးဆင်းတယ်ဆိုတာလည်းဟိုတကယ်လှုပ်တင်တော့မလှုပ်နိုင်ဘူးကျမတို့ကမလှုပ်နိုင်ဘူးဆိုတော့ဒီရဲ60ကကျမတို့အတွက်ကတော့နေတယ်လို့ပြောမလားတော့ပြောရမလားတော့မပြောတတ်ဘူး
ချင်းပြည်နယ်လိုလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့နေရာတွေကတော့မဲဆွယ်စည်းရုံးရေးကာလဟာနည်းလွန်တယ်လို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေအတွေ့အကြုံမှုဥက္ကံလျန်ကဆိုပါတယ
်ကျွန်တော်တို့ဒီနေစုံနယ်ဖျားပေါ်မှာချင်းပြည်နယ်လိုဒေါ်ဒီတောင်ကျဖြစ်တဲ့နေရာမှာလည်းခက်ခဲမှုရှိတယ်လေဘာဖြစ်လို့လဲဆိုတော့မိုးရင်းကာလဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကားလမ်းလည်းမပေါ့မော်တော်ဆိုင်ကယ်တော့ဘောင်းဘောင်းမသွားနိုင်တဲ့အတွက်ကြောင့်ပြည်အစင်းနေပြည်တာများပါတယ
်လက်ရှိမှာအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမဲဆန္ဒနဲ့အားလုံးကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးတော့ပါတီဥက္ကဋ္ဌသူရဦးရှိမန်းကိုရိုင်းပါတီအောင်နိုင်ရေးအတွက်ဗဟိုကော်မတီဖွဲ့ပြီးဥဆောင်ဆောင်ရွက်မှာဖြစ်တယ်လို့ချက်ခိုင်ဖွံ့ဖြိုးရေးပါတီဗဟိုကော်မတီအစည်းအဝေးမှာပြောဆိုထားပူပါတယ် အတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပေမဲ့လို့ရွေးကောက်ပွဲမကြီးညာခင်မှာနိုင်ငံရေးအခင်းကျင်းတွေကအတော်လေးရှုပ်ရှုပ်ထွေးထွေးရှိနေရတဲ့ကြောင့်တရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲတည်းရဲ့ဖန်တီးပေးနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့ပြည်သူတော်တော်များများကစိုးရိမ်မကင်းဖြစ်နေကြပါရခင်ဗျာ
ကိုချက်အောင်ပြောပြသွားတာပါအခုတော့နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရမှာပါထိုင်းရေတပ်အနေနဲ့ဩစတြေးလျနိုင်ငံသားပုံနှိပ်ထုတ်ဝဲသူတဦးနဲ့ထိုင်းသတင်းထောက်တဦးကိုအတရေဖြတ်မှုနဲ့တရားစွဲထားပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေလူကုန်ကူးခံရမှုမှာထိုင်းရေတပ်ပါဝင်ပတ်သက်နေတဲ့သတင်းထုတ်ဖော်မှုကြောင့်အခုလိုတရားစွဲတာဟာလက်ရှိထိုင်းတပ်မတော်ရဲ့အစိုးရအနေနဲ့သတင်းမီဒီယာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေကိုနောက်ထပ်မီးမောင်းထိုးပြလိုက်သလိုဖြစ်သွားပါတယ်ဒီအကြောင်း VOA သတင်းထောက် Ron Colben ဘန်ကောက်ကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါဩစတြေးလျနိုင်ငံသားပုံနှိပ်ထုတ်ဝေသူ Alan Morris နဲ့ထိုင်းသတင်းထောက် Chutima Sida Sathiyan တို့အနေနဲ့2013ခုနှစ်ဇွန်လတုန်းကဖူကက်ဝမ်အင်တာနက်သတင်းစာမှာဖော်ပြခဲ့တဲ့ရိုဟင်ဂျာမွတ်စလင်သတင်းနဲ့ပတ်သက်ပြီးအဖြစ်ရှိရင်ထောင်ဒဏ်9နှစ်အထိရင်ဆိုင်ရနိုင်ပါတယ်။တကယ်တော့ Writers သတင်းဌာနကရေးသားခဲ့တဲ့မြန်မာပြည်ကရိုဟင်ဂျာမွတ်စလင်တွေကိုထိုင်းနိုင်ငံကတဆင့်လူကုန်ကူးရာမှာထိုင်းရေတပ်အနေနဲ့အကျိုးမြတ်တွေရနေတယ်လို့စစ်ဆွဲရေးသားထားတာကိုဖူကက်ဝမ်သတင်းကပြန်ဖော်ပြခဲ့တာကိုအခုလိုတရားစွဲခဲ့တာပါ။အခုလိုရေးတာဟာထိုင်းရေတပ်ကတိုက်ရိုက်ပြောတာကိုရေးတာမဟုတ်ပဲ Writers သတင်းကရေးတာကိုတဆင့်ဖော်ပြခဲ့တာသာဖြစ်တာကိုလည်းဖူကက်ဝမ်သတင်းဌာနကထုတ်ပြောထားပါတယ်။တရားစွဲခံရတဲ့သတင်းမီဒီယာသမားနှစ်ဦးအနေနဲ့ဒီပတ်ထဲတရားရုံးတက်ခဲ့ကြပါတယ်။ဒါပေမဲ့ဒီသတင်းကိုမူရင်းရေးသားခဲ့တဲ့ Writers သတင်းဌာနကသတင်းတောက်တွေအနေနဲ့တော့အဲ့ဒီနှစ်တုန်းက Ranger သတင်းတွေရေးသားခဲ့မှုအတွက်ပူလစ်ဇာခေါ်နိုင်ငံတကာမှအဆင့်မြင့်ဆုံးသတင်းစုကိုချီးမြှင့်ခံခဲ့ရပြီးအခုလိုတရားစွဲတာလည်းမခံခဲ့ကြရပါဘူး။အခုတရားစွဲခံခဲ့ရတဲ့သတင်းတောက်တွေအနေနဲ့လည်းနိုင်ငံတကာလူ့အခွင့်အရေးနဲ့မီဒီယာအဖွဲ့တွေကကြေကြေပြန့်ပြန့်ဝိုင်းထောက်ခံတာနဲ့ကုလသမဂ္ဂရဲ့ထောက်ခံမှုကပါအခုရနေတာအတွက်တရားစွဲခံရတဲ့ပုံနှိပ်ထုတ်ဝေသူမော်ရစ်ကကြိုဆိုလိုက်ပါတယ
် It's terrific to know that so many people support the concept of the freedom of the media and freedom of expression
ဒီမီဒီယာလွတ်လပ်မှုနဲ့လွတ်လပ်စွာထုတ်ဖော်ခွင့်တွေကိုလူများကြီးကဝိုင်းထောက်ခံပြီးတဲ့အတွက်တကယ့်ကိုဂုဏ်ယူကြပါဒါကတကယ့်ကိုထင်ရှားတဲ့ဖြစ်ရပ်နှစ်ခုရှစ်ဆက်ပါပါပေါင်းပြစ်တာလေဘာလို့လဲဆိုတော့ Ranger ကိစ္စကလည်းအားလုံးအတွက်ရှင်းတယ်သတင်းမီဒီယာလွတ်လပ်ဖို့နဲ့ဒီမိုကရေစီရရှိဖို့ကလည်းအလားတူရှင်းနေတဲ့ကိစ္စပါ
တကယ်တော့ဖူကက်ဝမ်အင်တာနက်သတင်းစင်အနေနဲ့လူကုန်ကူးမှုသတင်းတွေကိုအမြဲဖော်ပြလာခဲ့ပါတယ်ထိုင်းနိုင်ငံတောင်ပိုင်းနဲ့မလေးရှားနယ်စပ်မှာမြန်မာပြည်ကရိန်ဂျာမွတ်စလင်တွေအများစုပါတဲ့လူသေလောင်ပေါင်း200မြုပ်ထားတာကိုတွေ့ပြီးဒီနှစ်မေလမှာထိုင်းဘက်ကနှိမ်နှင်းမှုနောက်ဆုံးလုပ်ခဲ့ရမှာလူကုန်ကူးမှုအတွက်လူပေါင်းဒါဇင်နဲ့ချီပြီးအဖမ်းခံခဲ့ရပါတယ်အရင်တုန်းကတော့ဖူကက်ဝမ်သတင်းသမားတွေအနေနဲ့လူသိရှင်ကြားပြန်တောင်းပန်ရင်ဒီတရားစွဲမှုကိုပယ်ဖြတ်ပေးမယ်လို့ထိုင်းရည်တဲ့ဘက်ကကန့်လန့်ခဲ့တာကိုဒီသတင်းထောက်တွေဘက်ကပယ်ချခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သတင်းသမားတွေအနေနဲ့သူတို့အလို့သူတို့လုပ်တာအတွက်တောင်းပန်စရာအကြောင်းမရှိဘူးလို့သူတို့ယုံကြည်ထားလို့ပါ။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့မှလုံနေပြီးလက်ရှိ Harvard တက္ကသိုလ်ဥပဒေဌာနမှခိတ္တသုတေသနလုပ်နေတဲ့ Benjamin Zawacki ကလည်းဒီအမှုကမီဒီယာလွတ်လပ်မှုအတွက်စမ်းသပ်မှုတစ်ခုဖြစ်တယ်လို့ထိုင်းဆိုရရဲ့ဒီအမှုကိုအပြည့်အစုံဖြည့်ရှင်ဖို့ကြိုးပမ်းမှုလည်းဖြစ်တယ်လို့ဆိုပါတယ
်။ I don't see them actually serving time but I don't see them apologizing either.
သူတို့ထုံထဲမှာနေရလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။သူတို့အနေနဲ့တောင်းပန်ဖို့လည်းမဖြစ်နိုင်ပါဘူး။ဒါကြောင့်တရားဥပဒေကြောင်းဆိုင်ရာတစ်ခုခုတော့ဖြစ်လာပါလိမ့်မယ်။တစ်ခုဖြစ်နိုင်တာကတော့ဒီတရားဆွဲဆိုမှုကိုပတ်လာလိုက်တာပါ။နောက်တစ်ခုကတော့အပြည့်ရှိတယ်လို့ဆုံးဖြတ်ပြီးမှအပြည့်ကနေကင်းလို့ခွင့်နဲ့ short ပေးလိုက်တာဒါမှမဟုတ်ငွေတန်နဲ့ဆိုင်းငံ့ထောင်တန်ပေးတာအဲ့ဒါမျိုးတစ်ခုခုပေါ့လေဖြစ်လာနိုင်ပါတယ
်အခုလိုဒီမှုတဲ့တရားဆွဲဆိုမှုနဲ့ခုခံခြေပါမှုတွေကိုဒီဘက်ထဲလုတ်ခဲ့ပေမဲ့နောက်ဆုံးစီရင်ချက်ချဖို့ကတော့ဩဂုတ်လအလယ်ပိုင်းကျမှဖြစ်မှာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာပါရှင်မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေသူယုံကြည်ရအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ် VOA ကနေသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ကနေကြာပြည်နေမနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေရပါအခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 30 40 50 line length meter 190တို့ကပါတိုးချက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian တို့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စာတာတွေမြန်မာအရေးသုံးသပ်ချက်နဲ့အတူသူယုံကြည်ရအစီအစဉ်မှာတော့
လူသားအားလုံးဒီတန်းတူဖြစ်တဲ့အတွက်ခွဲခြားမှုလုံးဝမရှိစေရဘူးလို့ကျွန်မယုံကြည်ပါသည်။ဘယ်သူတယောက်ရမှအနောက်မှာမကြံခဲ့စေရဘူး။
လူခွင့်ရဲ့တကြလှူရှာသူမနွေဦးကဘာတွေကိုယုံကြည်သလဲဆိုတာကိုပြောပြထားပါရရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းဦးဆံမိုးဝေကစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်အောင်ပါရှင်
။ပထမဦးဆုံးတင်ပြပေးမှာကတော့မြန်မာနိုင်ငံရဲ့ရွေးကောက်တင်မြှောက်ပွဲဟာလွတ်လပ်မှုရှိမှာမဟုတ်သလိုမျှတမှုလည်းရှိမှာမဟုတ်ဘူး။ဘာကြောင့်လဲဆိုပြီးတော့ asiacorrespondent.com online မှာစောင်းမရှင် Mark Inke ရေးသားထားတဲ့တုံးသက်ချက်ဆောင်းပါးပဲဖြစ်ပါတယ်။တမနာဦးသိန်းစင်ဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတအောင်သူ့အနေနဲ့အကောင်းဆုံးစူးစမ်းလိုက်မယ်ဆိုရင်တောင်မှဒီရွေးကောက်ပွဲကနေဒီမိုကရေစီမရနိုင်ဘူးလို့ရေးသားထားပါတယ်။သူ့အနေနဲ့ဘာပဲလုပ်လို့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုမရှိအောင်အခြေခံဥပဒေကတည်တည်ချာချာပြင်ဆင်ထားပြီးဖြစ်ပါတယ်လို့ဆိုပါတယ်။အခြေခံဥပဒေကလွတ်တော်အတွင်းပါဝါချိန်ခွင်ရှာညှိဖို့အတွက်ရွေးကောက်မခံရတဲ့စစ်တပ်အရာရှိတွေကိုနေရာပေးထားပြီးသားဖြစ်နေလို့ပဲလို့ထောက်ပြထားပါတယ်။ပုံမှန်436ရာလွှတ်တော်အမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကိုယ်စားလှယ်တွေအတွက်နေရာပေးထားပြီးတော့အခြေခံဥပဒေကိုပဲဖြစ်ဖြစ်တခြားအရေးကြီးတဲ့ဥပဒေပြင်ဆင်ချက်တွေပြုလုပ်မယ်ဆိုရင်လွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်မှပြင်ဆင်ရမယ်လို့ဆိုထားတာပါ။စစ်တပ်အရာရှိတွေဟာကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ရဲ့အမိန့်တိုင်းမဲပေးကြရတာဖြစ်ပါတယ်။သဘောကတော့စစ်တပ်ဟာဘလို့ဥပဒေအစ်စ်ဥပဒေအဟောင်းကိုမစိုးသူတို့သဘောမတူရင်ပြင်ဆင်ပြထမ်းလို့မရဘူးဆိုတာပဲဖြစ်ပါတယ်လို့ရေးသားထားပါတယ်။အဲ့ဒီတော့အဆုံးစုံဆုံးအာဏာဟာကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ရဲ့လက်ထဲမှာရှိနေပြီးတော့ဒီမိုကရေစီနီးလမ်းကြမိမိတို့ရဲ့ဆုံးဖြတ်ချက်နဲ့ရွေးကောက်တင်မြှောက်ပေးလိုက်သူတို့ရဲ့လက်ထဲမှာမရှိဘဲဖြစ်နေပါတယ်။ဒါဟာစစ်အာဏာရှင်စနစ်ကိုအပေါ်ယံရွှေမုံကျဲပြီးမြန်မာနိုင်ငံမှာတိုးတက်မှုဖြစ်ထွန်းနေတာကိုမြင်တွေ့လိုပါတယ်ဆိုတဲ့နိုင်ငံတကာကပြစ်ဒဏ်ကိုလှည့်ပြားတာဖြစ်တယ်လို့ရေးသားထားပါတယ်။25ရာခိုင်နှုန်းအမှတ်နေရာအပြင်အရေးကြီးတဲ့ဝန်ကြီးဌာနတွေရဲ့ဝန်ကြီးတွေကိုလည်းစစ်တပ်အရာရှိတွေအတွက်ပေးထားပြီးသူတို့ကိုကာကွယ်ရေးဦးစီးချုပ်မင်းအောင်လှိုင်ကရွေးချယ်ပေးရမှာဖြစ်ပါတယ်။အခုဆိုရင်ထုတ်ပြန်ထားတဲ့မဲပေးခွင့်ရသူစည်ရင်းထဲမှာလည်းအမှားယွင်းတွေဖြစ်နေလို့ကန့်ကွက်တိုင်ကြားမှုတွေရှိနေပါတယ်။ NLD ကဆိုရင်ရန်ကုန်တိုင်းဆယ်မြို့နယ်မှာအချက်လက်55ရာခိုင်နှုန်းဟာမှန်ကန်မှုမရှိဘူးလို့ထောက်ပြနေပါတယ်။ဒါကြောင့်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာလမ်းကြောင်းမှန်ကိုတွားနေတာမဟုတ်ဘူးလို့ရေးသားထားပါတယ်အပြည့်စုံကို asiacorrespondent.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာဆက်လက်တင်ပြပေးမှာကတော့လက်တွေ့အကျိုးရှိရှိတဲ့ဝါဒကဒေါအောင်ဆန်းစုကြည်အနံ့ရအောင်ကုညီပံ့ပိုးပေးနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့စောင်းမရှင် BC ဟောင်းကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့တရုတ်ကွန်မြူနတီပါတီရဲ့အပေါ်သတင်းစာ The Global Times မှာရေးသားထားတဲ့အတွေ့အမြင်စောင်းမဖြစ်ပါတယ်နိုဝင်ဘာလမှာအထွေထွေရွေးကောက်ပွဲကြီးကျင်းပမယ်လို့မြန်မာနိုင်ငံကကြေညာလိုက်ပါပြီပေါ်ပေါက်လာမဲ့လွှတ်တော်ကနေ2016ခုနှစ်နှစ်ဦးပိုင်းကြာရင်တမရနဲ့ဒုတိယတမရတွေရွေးကောက်တင်မြှောက်ပြီးတော့အစိုးရအစ်စ်ကိုလည်းဖွဲ့စည်းမှာဖြစ်ပါတယ်။အာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီ USDP ဥက္ကဋ္ဌဦးရွှေမန်းကသူ့ရဲ့အမတ်လောင်းလေးအနေနဲ့တန်ရှင်းတဲ့အနိုင်ရရှိရေးအတွက်ဥပဒေနဲ့အညီလှုပ်ဆောင်ကြဖို့ပြောဆိုနေတယ်လို့အတိုက်ခံ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်းသူမပါတီအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ကိုမြင့်တင်ပေးဖို့အတွက်ရွေးကောက်ပွဲကိုဝင်ရောက်ရှင်းပြမှာဖြစ်တယ်လို့ပြောနေပါတယ်။သူမကိုယ်တိုင်ဝင်ရောက်ရှင်းပြမှာဖြစ်တယ်လို့ပါတီကိုယ်စားလှယ်လောင်းတွေဖြစ်ပါတီတွင်းကအမျိုးသမီးတွေလူငယ်တွေတိုင်းရင်းသားလူမျိုးစုနယ်ဝင်တွေကိုကိုယ်စားလှယ်လောင်းတွေဖြစ်ဦးစားပေးရွေးချယ်သွားမယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီဟာမြန်မာဒီမိုကရေစီစနစ်ကိုဥတည်ပြီးလက်တွေ့အကျိုးမျှော်ချဉ်းကပ်ဆုံးဖြတ်မှုတွေချမှတ်ခဲ့တယ်ဆိုတာကိုပြသနေတာပါ။2010ရွေးကောက်ပွဲတုန်းက NLD ပါတီကတပိတ်မှောက်ခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့နေအိမ်ကျေကျုပ်နဲ့နေနေရတဲ့အချိန်ဖြစ်ပါတယ်။ရွေးကောက်ပွဲအပြီးနေအိမ်အကျေကျုပ်ကနေပြန်လွတ်လာပြီးတဲ့နောက်မင်းကွန်းပြောဆိုရမှာ
ထိတ်တဲ့ရင်ဆိုင်မှုနဲ့ပြုပြင်ပြောင်းလဲနိုင်မှာမဟုတ်တဲ့အကြောင်းငြင်းချမ်းစွာနဲ့အကြမ်းဖက်တဲ့လမ်းစဉ်နဲ့ဒီမိုကရေစီရေးကိုလှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်။သူမနဲ့သူမရဲ့ပါတီဟာဆစ်ဆိုးရရေးဆွဲခဲ့တဲ့အခြေခံဥပဒေကိုပြင်ဆင်နိုင်လိမ့်မယ်လို့မျှော်လင့်ခဲ့ပြီးလွှတ်တော်အတွင်းကစစ်တပ်ရဲ့အခန်းကဏ္ဍကိုလျှော့ချနိုင်လိမ့်မယ်။သူမကိုတမနာရာထူး
ကိုကျင်တရားတွေစံတတ်မှတ်ချက်တွေဒါမကလက်တွေ့ကြတဲ့မဟာဗျူဟာလဲရှိဖို့လိုအပ်တယ်လို့ထောက်ပြထားပါတယ်။ဒီမိုကရေစီစနစ်စီအင်ဒိုနီးရှားနိုင်ငံလိုတက်တောင့်တက်တာရောက်ရှိသွားဖို့အတွက်ဆိုရင်မြန်မာနိုင်ငံမှာလည်းအောင်မြင်တဲ့ရွေးကောက်ပွဲတွေနှစ်ကြိမ်သုံးကြိမ်လောက်ပြုလုပ်မှဖြစ်လိမ့်မယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကိုဦးစံမိုးဝေကတင်ဆက်သွားတာပါ။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့ဒေါ်လာတန်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါရရှင
်ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
left in the dark
ဖြစ်ပါတယ်စာလုံးပေါင်းက L E F T left က leave ဆိုတဲ့ကရိယာရဲ့အတိတ်ကိုပြတဲ့ကရိယာဖြစ်ပြီးတော့ကျန်နေတာချမ်းရစ်ခဲ့တာလို့အဓိပ္ပာယ်ရပါတယ် IN in ကအထဲမှာ THE the DARK dark the dark အမှောင်ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အမှောင်ထဲမှာကျန်နေတာပေါ့ဒီ idiom အသုံးကို LEFT left အစား KEPT kept ဆိုပြီးတော့
kept in the dark
လို့လည်းအသုံးပြုလို့ရပါတယ် idiom ဆိုတဲ့သဘောအဓိပ္ပာယ်ကရှင်းတယ်လို့ဆိုရမှာပါလူတယောက်ကိုအမှောင်ထဲမှာထားခဲ့ရင်အဲ့ဒီလူမမြင်စေချင်တာမသိစေချင်တာမကြားစေချင်တာနဲ့ပတ်သက်လို့သူ့ကိုအသိမပေးတာထိန်ချန်ထားတာမျိုးကိုဆလိုတာဖြစ်ပါတယ်။ဒီခါတရံဖြစ်တတ်တာကလည်းစိတ်သဘောထားမကြည့်ပဲအချက်အလက်တွေကိုမျှဝေခြင်းမရှိပဲတစ်ခုခုနဲ့ပတ်သက်လို့လူတူဦးကိုအသိမပေးတာကိုဆလိုတာဖြစ်ပါတယ်။ဒါကြောင့်လည်းကျမတို့မြန်မာမှာခဏခဏဖြစ်လေရှိတာကဒါကိုမသိလိုက်ရလေခြင်းပြောမှမပြောပဲမသိကြဘူးပေါ့ဆိုတာကိုတော်ရရှင်များပြောလို့ရှိကြမှာပါဒီသုံးနေပတ်သက်လို့ George ကိုပြတဲ့ဥမာကိုနားစီကြည့်ကြရအောင
် I was left in the dark about what is happening at work so I'm quite disappointed with my colleagues
အလုံးမှာဘာတွေဖြစ်နေတယ်ဆိုတာကိုကျွန်တော်ကိုအသိမပေးကြဘူးလေဒါကြောင့်လည်းကျွန်တော်လုပ်ဖို့ခံပေတွေနဲ့ပတ်သက်လို့မချိနှဖူးပြလို့ဒိဗေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I was left in the dark about what is happening at work so I'm quite disappointed with my colleagues
ဒီကုခုနေပတ်သက်လို့တည်တင်ပေးမယ်လို့လဲအတိမပေးပဲနေတာအတိပေးမခံရတာတည်တင်ပြောတင်ပေးမယ်လို့လဲမပြောကြဘူးဆိုရင်အဲ့ဒီအခြေအနေမျိုးကို idiom အသုံးရဘယ်လိုညွှန်ပြောမလဲ
left in the dark
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American သုံး American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်တင်ဆက်သွားတာဖြစ်ပါတယ်အခုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးမှာပါရွေးကောက်ပွဲမှာအများပြည်သူကောင်းကျိုးကိုရည်ရွယ်ပြီးဆန္ဒမဲပေးခြင်းဟာကောင်းမှုကုသိုလ်ဖြစ်ပြီးမတရားသဖြင့်မဲလိမ်မဲခိုးပြုလုပ်တာဟာမကောင်းဆိုးဝါးအကုသိုလ်ဖြစ်တယ်လို့ဆရာဒေါ်ရှင်စန္ဒီကကဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအခုလိုမိန့်ကြားခဲ့ရဖြစ်ပါတယ်အသေးစိတ်ကိုဆက်လက်နားဆင်ကြည့်ရအောင်ပါရှင
်မဆုံးဆောက်ထားခြင်းတော့အခုမြမနိုင်ငံမှာတိုင်းပြည်ကလည်းနည်းနည်းအပြောင်းလဲဖြစ်လာတယ်နောက်21ရာစုမှာလူထုရဲ့နေမှုထိုင်မှုတွေလည်းပြောင်းလဲလာတယ်ထင်ပါတယ်ဗျာအထူးသဖြင့်လူငယ်စုကြားမှာဗျာဗုဒ္ဓသာသနာရဲ့မူရင်းအနှစ်သာရကတော့ဗုဒ္ဓရဲ့အဖြစ်အပျက်တို့ဘာတို့ကတော့ဒီတိုင်းပဲရှိမှာပေါ့ဗျာဒါပေမဲ့ဗုဒ္ဓသာသနာကိုမြန်မာလူအဖွဲ့စီကယဉ်ကျေးမှုတရားအနေနဲ့မြန်မာလူအဖွဲ့စီကရှင်းသင်နေတယ်ဆိုရင်မှားမှာမဟုတ်ပါဘူးဗျာအဲ့တော့ပြောင်းလဲလာတဲ့ခင်းတဲ့အညီမြန်မာနိုင်ငံမှာရှိလာခဲ့တဲ့ဗုဒ္ဓသာသနာဘယ်လိုများလိုက်လျောညီတွေပြောင်းလဲလာတယ်လို့သုံးသပ်မိပါလဲဗျာ
ဗုဒ္ဓအဆုံးအမတော့မပြောင်းလဲဘူးပေါ့ဒါပေမဲ့ဒီဗုဒ္ဓအဆုံးအမကိုခေလူငယ်တွေနားလည်လွယ်အောင်ရေးသားပေးရမယ်ဟောပြောပေးရမယ်အဲ့လိုဆိုလို့ရှိရင်တော့လူငယ်တွေကလည်းဗုဒ္ဓအဆုံးအမကိုသိပြီးတော့လိုက်နိုင်ကျင့်သုံးနိုင်မှာပေါ့ကျင့်ရတဲ့ကျင့်စဉ်အနေနဲ့ကတော့အတူတူပါပဲအဲ့တော့တကယ်လက်တွေ့ဘဝတွေမှာဖခင်ရဲ့အဆုံးအမတွေကိုလိုက်နိုင်ကျင့်သုံးလို့ရအောင်ဘာသာရေးခေါင်းဆောင်တွေကပြောပြီးရေးပေးဖို့လိုအပ်တာပေါ့
ဆိုဆရာတော်ဖျားအနေနဲ့စာအုပ်တွေမြောင်များရေးနေတာတွေ့ရပါတယ်ဆရာတော်ကြီးတွေရေးခဲ့တဲ့စာအုပ်တွေကသိပ်ပြီးတော့ဖတ်ရခက်ပါတယ်မင်းစနာဖတ်ရတယ်စာအုပ်ထူးကြီးတွေအဲ့မဟုတ်ဆရာတော်ဖျားတို့ရှင်စင်နာပြီးဝန်သားတို့ရဲ့စာအုပ်ကြီးတွေဟာကျမ်းလေးတွေလို့ပြောမှာပေါ့ဗျာဆိုဆရာတော်ဖျားတို့ရေးတဲ့စာအုပ်တွေကပေါ်ပေါ်ပါပါဖြစ်တယ်ဆိုလူငယ်တွေရဲ့တွန့်ပြန်မှုသဘောထားတွေကရောဆရာတော်ပြန်ကြားပါလားဖျားသူတို့ဘယ်လိုသဘောထား
လဲကြားပါတယ်တခါကြီးဦးစင်းရေးလိုက်တဲ့စာအုပ်ကိုဖတ်ပြီးတော့စာကြောင်းလေးတစ်ကြောင်းကြောင်းစာပန်လေးတစ်ပိုက်ကြောင်းစကားလုံးလေးတစ်လုံးကြောင်းအတော့နှုံးလေးတစ်ခုကြောင့်သူတို့ရဲ့စိတ်ဓာတ်နဲ့ဘဝတွေပြောင်းလဲသွားတဲ့ဆွဲအကြောင်းအများကြီးလာပြောကြပါတယ်။အဲ့တော့ဥစဉ်ရေးတဲ့အကြောင်းအရာလည်းအကြောင်းအရာစုံတဲ့အတွက်ကြောင့်မလို့ခန်းစားချက်နဲ့မတိုက်ဆိုင်တဲ့လူတွေအတွက်တော့တချို့အကြောင်းအရာတွေဟာဟိုသူတို့တွေဘာမှမထူးသလိုပဲပေါ့မထူးရုံအပြင်ဥစဉ်ကလည်းပဲတကယ်လက်တွေ့ဘဝထဲမှာရှိနေတဲ့စကားလုံးလေးနဲ့ရေးထားတဲ့အခါမှာတချို့ကလည်းပေါ့ပြတ်တယ်လို့လူကလက်တယ်လို့လူဝေဖန်တာမျိုးလည်းရှိတာပေါ့ဥစဉ်ရေးတဲ့အစားအုပ်တို့ဆိုရင်လမ်းခွဲတာဝမ်းနည်းစရာလားဆိုတဲ့အစားအုပ်လေးရှိတယ်။အဲ့ဒါဆိုရင်အကြောင်းတစ်ခုခုကြောင့်လမ်းခွဲခြင်းတစ်ခုခုနဲ့ကြုံဆုံနေရတဲ့လူတယောက်အတွက်တော့ခေါင်းစဉ်လေးကြားလိုက်ရတာနဲ့ကိုစိတ်ထဲမှာအေးချမ်းသွားတာပေါ့အဲ့လိုအေးချမ်းသွားတဲ့ဆိုတဲ့အကြောင်းလေးနဲ့လာပြောကြတာရှိပါတယ်အဲ့တော့သေစိတ်ဖတ်ကြည့်လိုက်တဲ့အခါမှာလည်းပဲဒီလမ်းခွဲရခြင်းနေပေါ်မှာဘယ်လိုစိတ်ထားရမလဲဘယ်လိုနှလုံးသွင်းရမလဲဘယ်လိုကျင့်သုံးရမလဲဆိုတာကိုသိသွားတဲ့အတွက်ကြောင့်မလို့သူတို့ရဲ့စိတ်ဓာတ်နဲ့သူတို့ရဲ့ဘဝတွေကအများကြီးပြောင်းလဲသွားပါတယ်ဗုဒ္ဓဆုံးမဆိုတာလည်းဟိုဝိပဿနာတစ်ခုတည်းမဟုတ်ဘူးလေဗုဒ္ဓဘာသာရဲ့ဘာသာတရားဆိုတာအမှန်တရားပဲပေါ့အဲ့တော့ဗုဒ္ဓဘာသာရဲ့ဘာသာရေးဆိုတာဟာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးကျန်းမာရေးနောက်ဆုံးအခြေရေးအိမ်နာရေးအရေးအရာအလုံးနဲ့သက်ဆိုင်တာပေါ့အရေးအရာအလုံးနဲ့သက်ဆိုင်တဲ့အတွက်ဦးစင်းရေးတဲ့ကျောင်းရဲမှာလည်းတချို့ကျောင်းရဲဆိုရင်အချက်နဲ့ပတ်သက်တာလေးလည်းပါတယ်ဥပမာဆိုတော့စာအုပ်ခေါင်းစဉ်တစ်ခုဆိုရင်အခြေခံခေပေးမယ်အနှစ်ကြံစေရမယ်ပေါ့ပြီးတော့ဝိပဿနာနဲ့ပတ်သက်တဲ့စာအုပ်လေးလည်းရေးပေးထားတဲ့အတွက်တချို့ဆိုလို့ရှိရင်တရားစခန်းသွားမယ်ဆိုရင်ဝိပဿနာနဲ့ပတ်သက်တဲ့ဦးစင်းစာအုပ်လေးရေးပြီးယူသွားတာပေါ့နော်တရားအားထုတ်ရင်းနဲ့ဒီစာအုပ်လေးကိုဖတ်ပြီးတော့အားထုတ်တဲ့အတွက်ကိုယ်လိုအပ်ချက်လေးတွေဖြည့်ဖြည့်ပြီးအားထုတ်နိုင်သွားတဲ့အတွက်ဝိပဿနာအလုံးမှာလည်းထူးထူးခြားခြားကောင်းကျိုးတွေရသွားကြတော့ပေါ့ဦးစင်းရဲ့စာအုပ်တွေကိုဖတ်ရှုပြီးတော့ကောင်းကျိုးရကြတယ်ဆိုတဲ့အကြောင်းတွေကိုပြောကြတဲ့တုံ့ပြန်မှုတွေတော့အများကြီးရပါတယ်တကယ်ကြီ
းတင်ပါအခုပြောင်းလဲလာတဲ့ဒုနေမှုဘဝထဲမှာဒီပကသနာတွေဂုံတွေလည်းပို့ပြီးတော့များလာတယ်ထင်ပါတယ်ခင်ဗျာအဲ့ဒီဂုံပကသနာတွေလောကီကိစ္စတွေပေါ့လေဗုဒ္ဓအဆုံးအမနဲ့သိမဆက်ဆိုင်မှုလို့တပြေတော့ထင်ပါတယ်အဲ့ဒီကိစ္စတွေကဘယ်လိုဆောင်ရွက်ပါလဲခင်ဗျာအဲ့ဒါတွေတင်ကောဆရာတော်ပြမကြုံရဘူးလား
ဟောဒီဘာသာရေးနဲ့ပတ်သက်တဲ့ဒီပကသနာကိစ္စတွေမေးတယ်
တင်ပါဘာသာရေးထဲမှာပကသနာဟိုဦးစားပြီးပြီးတော့လှုပ်လာတဲ့ကိစ္စတွေတကယ်အနှစ်သာရပိုင်းမဟုတ်ဖဲနဲ့ပေါ့
ဒါတော့ဘာသာရေးအဆုံးအမရဲ့အနှစ်သာရကိုနားမလည်ကြလို့သဘောမပေါက်ကြလို့ဖြစ်မှာပေါ့နော်။ဥမာဒါနဆိုလို့ရှိရင်ကိုပဲဒါနရဲ့တကယ်အနှစ်သာရကတော့တစ်ဖက်သားရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့အလုပ်ပဲပေါ့။တချို့ကလိုအပ်တစ်ဖက်သားမှာလိုအပ်ချက်တွေရှိနေတဲ့ဆင်းရဲဒုက္ခတွေရောက်နေရတဲ့ဆိုတာသိတယ်။သိရတဲ့အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းမပေးဘဲနဲ့ထင်ပေါ်ကျော်ကြားဖို့ဒီအများရဲ့ချီးမွမ်းခံမှုတွေပဲ UDB လောက်ကြတာမျိုးလည်းရှိတာပေါ့နော်။ဥပမာဖရဲတဲ့အကြောင်းဆောက်တဲ့အလုပ်ဆိုတာလည်းကောင်းတဲ့အလုပ်တော့ကောင်းတဲ့အလုပ်ပါပဲ။ဒါပေမဲ့အဲ့လိုမျိုးဆောင်းရောင်သဘောမျိုးအခမ်းအနားသဘောမျိုးဖြစ်နေတဲ့ဘာသာရေးကိစ္စတွေမှာတော့ပါဝင်ဆောင်ရွက်နေပြီးတော့ဒီဘာသာရေးရဲ့တကယ့်အနှစ်သာရစိတ်ဓာတ်ပြုစင်မှုအဓိကပဲပေါ့နော်ဖရဲဆုံးမှလုံရင်နှစ်ချုပ်ကမကောင်းမှုရှောင်ကောင်းမှုဆောင်ပြုအောင်စိတ်ကိုထားဆိုလို့ဆိုထားတာကိုကုသိုလ်ကိစ္စလို့နာမည်တက်ထားတဲ့အလုပ်တွေခန္ဓာကြီးကြတဲ့အလုပ်တွေကိုလုပ်နေပေမဲ့နောက်ဆုံးပေါ့နော်တကယ့်အနှစ်သာရဖြစ်တဲ့ဝိပဿနာလုပ်ကိုလုပ်တဲ့ပထမတချို့ဆိုရင်တနည်းနည်း၄-၅နာရီတရားထိုင်နေတဲ့ကြောင့်ဘာသာရေးကိုင်းရှင်းပါတယ်ဆိုပြီးတော့ပြောကြတာရှိတယ်၄-၅နာရီတရားတော့ထိုင်နေပါရဲ့ဒါပေမဲ့လို့ကိုယ့်ကြောင့်တစ်ဖက်သားစီစဉ်ရမယ့်အလုပ်တွေကိုယ့်ကြောင့်တစ်ဖက်သားဆူယူဖြစ်မဲ့အလုပ်တွေကြည်ကြပြန်ပြောလိုက်ရင်ကိုယ့်ကြောင့်တိုင်းသူပြည်သားဆင်းရဲဒုက္ခရောက်မဲ့အလုပ်တွေကိုယ့်ကြောင့်တိုင်းပြည်မဖွံ့ဖြိုးမတူးတက်မဲ့အလုပ်တွေကိုကြတော့လုပ်နေတယ်ဆိုရင်တော့ဘာသာတရားကိုင်းရှင်းတယ်လို့ပြောလို့မရပါဘူး
တချို့နိုင်ငံရေးသမားတွေနိုင်ငံရေးအင်အားစုတွေကဘာသာတရားကိုအဆုံးချပြီးတော့သူတို့မဲနိုင်ဖို့ကြိုးစားနေတယ်ဆိုပြီးတော့ပြောဆိုသုံးသပ်ချက်တွေအများကြီးကြားနေရပါတယ်ဖေ။အ
ဲ
့ကိစ္စတွေကိုတော့သံဃာတို့အနေနဲ့ဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲ။ဆောင်ရွက်ဆောင်ရွက်နိုင်ကြရပါလားခင
်ဗျ။ဆောင်ရွက်နိုင်အောင်ကြိုးစားကြရမှာပေါ့နော်။ဒီဘာသာရေးအလုပ်ကိုနိုင်ငံရေးရဲ့အဆုံးချခံမဖြစ်အောင်လက်ကင်တို့မဖြစ်အောင်ရှောင်ကျဉ်နိုင်ရမှာပေါ့။အဲ့တော့ဘာသာရေးဆိုတာတော့အရေးအားလုံးနဲ့သက်ဆိုင်တဲ့အတွက်ဟိုအဆုံးချတယ်လို့ပြောလို့မရပေမဲ့လို့ဒီဆက်ဆက်မှုတော့ရှိပါတယ်ဥပမာဘယ်လိုဆက်ဆက်တယ်လဲဆိုရင်တော့ဒီနိုင်ငံရေးနယ်ပယ်မှာကျင့်လည်နေကြတဲ့ပုံကိုယ်တွေကိုဒီနိုင်ငံရေးအလုပ်ကိုမှန်မှန်ကန်ကန်တရားမျှတတာလုပ်ပါဆိုတဲ့အဆုံးအမမျိုးတော့ပေးရမှာပေါ့တရားမျှတတဲ့အလုပ်တွေကိုလုံခြုံရှောင်ကျဉ်မှာတရားမျှတတဲ့အလုပ်ကိုလုပ်ပါတရားမျှတအောင်လုပ်ချင်တဲ့စိတ်ဓာတ်မျိုးမွေးမြူပါဆိုတဲ့တရားအဆုံးအမမျိုးတော့ပေးရမှာပါပဲအဲ့တော့မှန်မှန်ကန်လုပ်နေတာတွေရှိရင်မှန်မှန်ကန်ကန်လုပ်အောင်လမ်းညွှန်ပေးတဲ့အလုပ်ဆုံးမဝါရပေးတဲ့အလုပ်ကတော့ဆရာတော်တန်ခါတော်ကြီးဒီဘာသာရေးကောင်းဆောင်အနေနဲ့လှုပ်တင်လှုပ်ထိုက်တဲ့အလုပ်ပါပဲ
အခုမြန်မာနိုင်ငံမှာလည်းပြောင်းလဲလာရဲဆိုတော့အစိုးရရဲ့သံဃာတွေအပေါ်မှာသာသနာအပေါ်မှာသဘောထားကိုဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
အဲဒါကတော့လူမျိုးမျိုးစိတ်ထူထူလိုပဲပြောရမှာပေါ့လေကာယကံရှင်တွေရဲ့စိတ်ထားကတော့ဘယ်လိုလဲမသိဘူးအဲ့တော့တနည်းပြောရင်တော့ဒီဗုဒ္ဓရဲ့ဝါဒကလည်းဒီမိုကရေစီဝါဒပါပဲဒီလွတ်လပ်မှုကိုတံပိုးထားတာပဲ ဝိသတိပဋ္ဌာန်ဝိပဿနာလည်းအထောက်တယ်ဆိုရင်တော့မှလွတ်လပ်စွာရွေးချယ်ပန်ခွင့်ရှိတယ်ကိုဘယ်အရှုခံအာယုအဓိကပြန်နေထိုင်ပြီးတော့ရှုမှတ်မလဲစသည်အဖြစ်ပေါ့နော်အဲ့တော့ဒါနနဲ့ပတ်သက်လို့ရှိရင်လည်းမြတ်စွာဘုရားကိုယ်တိုင်ဟောထားပြီးသားကိုစိတ်ကြည်လင်တဲ့နေရာမှာပဲလှူပါဘယ်နေရာပဲလှူရမယ်ဘယ်နေရာတော့မလှူသင့်ဘူးဆိုတာမျိုးမဟုတ်ဘူးကိုစိတ်ဆန္ဒရှိတဲ့အတိုင်းကိုရဲ့အလှူခံပုဂ္ဂိုလ်လွတ်လပ်စွာရွေးချယ်ပန်ခွင့်ရှိတယ်နိုင်ငံကောင်းဆောင်လူအမိခံထားတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီဗုဒ္ဓဘာသာကိုတကယ်ကန့်ဆိုင်တယ်ဗျဆရာတော်တန်ခါတို့တကယ်ကြည်ညိုတယ်ဆိုရင်တော့ဗုဒ္ဓအဆုံးအမအတိုင်းကိုယ့်ရဲ့နိုင်ငံရေးလောက်ရက်ဒီနိုင်ငံရေးစိတ်ဓာတ်တွေကိုအကောင်ဆုံးအကြောင်းကျိုးအမှားမှန်ဝေဖန်သုံးသပ်ပြီးတဲ့အပေါ်မှာဟိုကြည်ကြည်နက်နက်လက်ခံနိုင်မလို့တာပေါ့ကိုယ့်ကိုအကောင်ပြောတဲ့သူတွေကိုဆိုရင်တော့အားပေးမယ်ထောက်ခံမယ်ကိုယ့်ကိုအကောင်မပြောတဲ့သူအကောင်ပြောဆိုရင်ကိုကကိုကမကောင်းလို့မကောင်းတဲ့အကြောင်းမှန်မှန်ကန်ကန်ဝေဖန်သုံးသပ်တဲ့သူတွေကြတော့ကိုယ့်ရန်သူတွေသဘောထားမယ်ဆိုရင်တော့ဟိုဖုန်ကြီးဖြစ်ပြီးနိုင်ငံလုံးတယ်လို့သတ်မှတ်မယ်ဆိုရင်တော့လည်းပဲဒါကတော့ဘာသာတရားနဲ့ဆန့်ကျင်နေတယ်လို့ပြောရမှာပေါ့
အခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြုလုပ်ဖို့ဆိုပြီးတော့စီစဉ်နေပါတယ်ဒီရွေးကောက်ပွဲကာလကိုဘယ်လိုမှန်ကန်တဲ့သဘောထားမျိုးထားပြီးတော့ဖြတ်သန်းရမယ်လို့အရှင်ပြထင်ပါလဲဗျာ
အခုလောလောဆယ်အရေးကြီးဆုံးကတော့နိုင်ငံသူနိုင်ငံသားအားလုံးတရားမကျန်မဲစင်းကြည့်ပြအောင်ကြည်ပါလို့ပဲမှာကြခြင်းပါတယ်ဒီမဲစင်းမှာအမှားရွေးနေတဲ့အစ်ကိုများလုံးအကြည့်နေတယ်ဆိုတာသိရတဲ့အတွက်ကြောင့်ဒီကိုယ့်ရဲ့မဲပေးပိုင်ခွင့်မဆုံးရှုံးမှုအတွက်မဲစင်းကြည့်ပြအောင်ကြည်ပါလို့ပြောခြင်းပါတယ်ဒီလူတစုကောင်းကျိုးကိုပဲဥစားပေးတဲ့သူတွေတိုင်းပြည်ကိုဥမဆောင်မဲနဲ့လူတုကောင်းကျိုးကိုဥစားပေးတဲ့လူတွေတိုင်းပြည်ကိုဥဆောင်စေခြင်းနဲ့ဆိုရင်အခုလောလောဆယ်မဲစင်းကြည့်ပြအောင်ကြည်ပါမဲပေးအမဲရွေးကောက်ပွဲရောက်တဲ့အချိန်မှလည်းပဲမဲပေးခွင့်ရှိသူတိုင်းမဲပေးပြအောင်ပေးပါလို့ပဲဥစဉ်နေနဲ့ပြောခြင်းပါတယ်ဒီလိုပြောလိုက်တော့နိုင်ငံရေးစကားလို့ထင်မယ်ဘာသာရေးစကားဖြစ်အောင်ဘာသာရေးနယ်ပယ်ကစကလုံးပါမှလက်ခံနိုင်မယ်ဆိုရင်တော့နိုင်ငံသားတွေကဖြစ်နေပြီးတော့မဲစင်းသွားမကြည့်ဘူးမဲမပေးဘူးဆိုရင်အဲ့ဒါအကုသိုလ်ပဲမဲစင်းသွားကြည့်တယ်မဲသွားပေးတယ်ဆိုရင်ကုသိုလ်ပါပဲလို့ပြောချင်ပါတယ
်မဲလိန်တဲ့လူတွေရဲ့အကုသိုလ်လည်းဘာသာရေးစကားနဲ့ပြောပါအောင်ဖြစ
်မဲလိန်တဲ့သူမဲခိုးတဲ့သူကတော့အင်မတန်ကြီးကျယ်တဲ့အကုသိုလ်ကြီးဖြစ်တော့ပါလိမ့်မယ်လူတယောက်ကိုလိန်နေဆိုရင်တယောက်ပဲဆူချိုးဖြစ်တယ်ဆိုရင်တယောက်စာအကုသိုလ်ဆူချိုးကိုပဲခံစားရပါမယ်လူပေါင်းတန်း90ကျော်ကိုလိန်နေဆိုရင်တော့ဒီမဲလိန်ခြင်းကြောင့်လူပေါင်းတန်း90ဆူချိုးတွေဖြစ်မှဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့လိန်တဲ့အကုသိုလ်ဟာလည်းပဲစားပေါင်းများစွာတော့ကျေနနတော့အကုသိုလ်တွေဖြစ်ပါလိမ့်မယ်ကုသိုလ်အကုသိုလ်ဆိုတာဟာဟိုအများပြောနေကြသူ့သက်သက်တာဘာညာဒီလိုမျိုးတာမန်ဟာမျိုးတွေမဟုတ်ပါဘူးနိုင်ငံရေးနယ်ပယ်မှာလည်းပဲမလုံသင့်မလုံထက်တဲ့အလုပ်တရားမမျှတတဲ့အလုပ်ကိုလုပ်ရင်အကုသိုလ်ပဲလုံသင့်လုံထက်တဲ့အလုပ်တရားမျှတတဲ့အလုပ်ကိုမှန်မှန်ကန်ကန်လုပ်ရင်ကုသိုလ်ပါပဲလို့ပြောချင်ပါတယ
်နောက်သံဃာအဖွဲ့အစည်းကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာသံဃာတော်တွေဟာကျေးလက်ပြည်သားစုကပေါက်ဖွက်လာကြတာလေဆိုတော့သိရပါတယ
်
အခုတဖြည်းဖြည်းမျိုးပေါ်လူရန်ကများလာမယ်အဲ့ဒါခေတ်ပညာတတ်တွေဖြစ်လာတယ်အခုဆရာတော်ဖျားဆိုရင်ခေတ်ပညာတတ်မိသားစုကပေါက်ဖွက်လာတယ်ခေတ်ပညာတတ်တဲ့ကျောင်းပညာတွေထူထွန်ပြီးတော့သံဃာလောကထဲရောက်လာတယ်ဆိုတာအင်တာပါရမီထူးလို့ပေါ့ဗျာဒါပေမဲ့အခုခြေကိုမျောကြည့်မယ်ဆိုရင်ဆရာတော်တို့လိုပုဂ္ဂိုလ်တွေခေတ်ပညာတတ်တိုင်ဝမ်ကြီးကပေါ်ထွန်းလာမယ်လို့ထင်ပါသလားသမျိုးကြားကျေးလက်ကငငငရဲကဘုန်းကြီးကျောင်းပညာရေးနဲ့ကြီးပြင်းလာပြီးတော့ကပ္ပယလေးကိုရင်ကနေပြီးတော့ဖြစ်လာတဲ့ယဟန်တွေပြိုများလာမလားဘယ်လိုအပြောင်းလဲဖြစ်လာနိုင်လို့သုံးသပ်ပါလဲဗျာ
အဲခုနောက်ပိုင်းတော့ဒါလည်းဘာသာရေးနဲ့နိုင်ငံရေးနဲ့ဆက်ဆက်နေရဆိုတာလို့ပဲပေါ့နော်ဒီနိုင်ငံရေးစနစ်ရဲ့အာဏမှုတွေကြောင့်ဒီကျေးလက်တော်ရောက်မှရှိတဲ့လူတွေကလည်းပဲတိုင်တစ်ပါးသွားပြီးတော့အလုပ်လုပ်ကြတယ်အဲအမှန်တရားနဲ့ပြောမယ်ဆိုရင်သူတို့ကနိုင်ငံမှာသွားကြွခံရတဲ့သဘောမျိုးပေါ့လေအလုပ်ကြနေသွားပြီးတော့ပြင်ပမှန်လုပ်ကြရတယ်အဲ့တော့နည်းနည်းလေးအရွယ်ရောက်လာတာနဲ့တခြားတိုင်တစ်ပါးကိုရောက်သွားကြတာများတဲ့အတွက်ကြောင့်မလို့ဒီကျေးလက်ဒေသတွေမှာတော့ကိုရင်ဦးစင်းဆိုတာအင်မတန်ရှားပါသွားပြီပေါ့ဘုရားဆုံးမမှာတက်ဝင်ပြီးတော့သာသနာ့ဘောင်ဝင်လာတဲ့ခေတ်ပညာတဲ့ပုဂ္ဂိုလ်တွေတော့ဒီခေတ်ပိုင်းမှာနည်းနည်းများလာတယ်လို့ပြောလို့ရပါတယ်အဲ့တော့နောက်တစ်ချိန်မှာလည်းပဲခုလိုဒီ logi နယ်ပယ်မှာလည်းပဲအ ਨੇ ဆုံးအချင်းငယ်ပညာဆင်းလောက်ထိအောင်မြင်ပြီးတဲ့နောက်အချင်းငယ်ပညာဆင်းလောက်ထိလေ့လာပြီးတဲ့နောက်ပိုင်းကျမှသာသနာ့ဘောင်ဝင်လာတဲ့ပုဂ္ဂိုလ်တွေများမယ်ဆိုတော့ပိုကောင်းပါတယ်ဦးစင်းရဲ့သဘောအရဆိုရင်တော့ဟိုခလေးကလေးကသာသနာ့ဘောင်ဝင်တာထက်အ ਨੇ ဆုံး၁၀ရက်လောက်ထိအောင်ခေတ် logi နယ်ပယ်မှာလေ့လာပြီးတော့မှဗုဒ္ဓဆုံးမကိုလည်းတစ်ဖက်ကနေလေ့လာပြီးတော့မှအတိုင်းအတာတစ်ခုထိရင်းချက်ပြီးတဲ့အချိန်မှာသာသနာ့ဘောင်ဝင်တာကိုပိုတော်သဘောကျပါတယ်
ဒီနောက်ဆုံးဆောက်ထားကျင်တာကတော့အနာကဗုဒ္ဓသာသနာအပေါ်မှာဆရာတော်ဘုရားဘယ်လိုမြင်ပါလဲအဲ့တော့ဘုရားဟောတရားနဲ့ကန့်ညီတဲ့ဘက်ကိုပို့သွားမလားအဆောင်ယုံပက္ခသနာတွေဘက်ကိုမျောပါသွားထိုင်တဲ့အခြေအနေပုံများသလားဗျာ
အဲ့လိုတော့ဦးဇင်းကလည်းရှေ့ပြမဟုတ်တာတော့မပြောတတ်ဘူးဒါပေမဲ့လို့ဒီဗုဒ္ဓဘာသာပြန်ပွားရေးအတွက်ဆိုတာဗုဒ္ဓအဆုံးအမကိုတကယ်သိဖို့တကယ်ကျင့်ဖို့အဓိကပဲအဲ့တော့ဗုဒ္ဓဘာသာပြန်ပွားရေးကိုတကယ်လှုပ်ချင်တယ်ဆိုရင်ဗုဒ္ဓအဆုံးအမကိုသိတဲ့လူတွေများတစ်ထက်များလာအောင်စူးစမ်းဖို့အဓိကပဲအဲ့ဒီလိုဗုဒ္ဓဘာသာဟိုကာကွယ်ခြင်းတဲ့သဘောတိုးတက်ခြင်းတဲ့သဘောရှိတယ်ဆိုရင်လည်းပဲကိုကိုရံလည်းဗုဒ္ဓဆုံးမနဲ့ညီလိုက်နိုင်ကျင့်သုံးဖို့လိုတာပေါ့ဥပမာဗုဒ္ဓဆုံးမမေတ္တာတရားကိုဥထိတ်ထားတယ်အဲ့တော့ဗုဒ္ဓဆုံးမတကယ်ပြန်ပွားစေခြင်းနဲ့ဆိုရင်ကိုကိုရံလည်းမေတ္တာတန်လွှမ်းတဲ့စကားမျိုးပြောဖို့မေတ္တာသဘောတက်ရောက်တဲ့စကားလုံးအသုံးနှုံးလေးပြောဖို့မေတ္တာစကားတွေပဲဖြန့်ဝေဖို့အရေးကြီးတာပေါ့ကိုကိုရံကဒီဒေါသတန်လွှမ်းတဲ့စကားတွေဒေါသတန်လွှမ်းတဲ့လေးတန်နေနဲ့ ဒီဒေါသစကားတွေပြောနေမှာဆိုရင်တော့ဗုဒ္ဓဆောင်မပေါ်မှာအထင်သေးလာမယ်အဲ့ဒါဆိုရင်ခေလူငယ်တွေကိုယ်နိုင်ငံတွေမှာရှိတဲ့ဗုဒ္ဓဘာသာဝင်မြို့ဖလာရဗုဒ္ဓဘာသာဆောင်ဝင်ဖြစ်ပြီးသားလူငယ်တွေတောင်းမှဗုဒ္ဓဆောင်မပေါ်မှာတန်တရားရှိလာမယ်ဘာသာရေးကောင်းဆောင်တွေပေါ်မှာတန်တရားရှိလာမယ်ပေါ့ဒါကြောင့်မလို့ဘာသာရေးတရားပြန့်ပွားမှုတကယ်လှုပ်ချင်နေဆိုတဲ့ပုဂ္ဂိုလ်တွေဟာဗုဒ္ဓဆောင်မနဲ့ညီနူးနူးညံ့ညံ့တင်တင်မွေ့မွေ့ရင်းရင်းကြည်ကြည်ဟိုဉာဏ်ပညာပါပါပြောဆိုတတ်ဖို့စဉ်းစားတွေးခေါ်တတ်ဖို့ဖြန့်ဝေတတ်ဖို့အရေးကြီးတာပေါ့
ပြန်ပါဗျာလောက်စုံလောက်ရတဲ့ရှင်ဗျာအထူးကျေးဇူးတင်ပါဗျာ
ကောင်းပါပြီ
မြန်မာရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်လဲ့ပါအမေရိကန်ပြည်ထောင်စုကလူအခွင့်ရေးတက်ကြွလှုပ်ရှားသူလည်းဖြစ်ရခိုင်အမျိုးသမီးလည်းဖြစ်တဲ့မနွေဦးကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြပါမယ်ရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
လူသားအားလုံးဒီတန်းတူဖြစ်တဲ့အတွက်ခွဲခြားမှုလုံးဝမရှိစေရဘူးလို့ကျမယုံကြည်ပါသည်။ဘသူတယောက်ယောက်မှအနောက်မှမကြံခင်စေရဘူးလို့ United Nations Millennium Declaration ရဲ့အဓိကကျတဲ့ဂတိတစ်ခုဖြစ်ပါတယ်။လူသားများနဲ့ကမ္ဘာဖွံ့ဖြိုးတိုးတက်ရေးအတွက်အရေးကြီးဆုံးအရာများမှာနံပါတ်၁ငမခေါင်းပါခြင်းစီရင်မှုတည်ခြင်းပါပြားစီရမယ်နမနေကြတော့လူသားအလုံးဘဝလုံခြုံရေးနဲ့လုံခြုံခိုင်မာတော့ကျမရေးပညာရေးစီးပွားရေးစသည့်အခွင့်အရေးများကိုရရှိစေရှင်နံပါတ်3ကြတော့ခွေးချောင်းမှုမရှိတဲ့ဒန်းလူညမုံကိုဥတည်ချက်ထားပြီးကျူကန်းရပါမယ်ဒါမှအလုံးပေါင်းဝင်တော့ညွတ်လူမှုအတိုင်းဝိုင်းတစ်ခုဖြစ်ပေါ်လာလာမျိုးကြာယုံကြည်ပါသည်နံပါတ်၄ကြတော့စစ်မှန်တဲ့အစိုးရတည်းရဲ့ဖြစ်ပေါ်လာရေးဟာအရေးကြီးဆုံးဖြစ်ပါတယ်အစိုးရစီပြည်သူတို့၏အခွင့်အရေးနဲ့ဘဝလုံခြုံရေးကိုအမခံပေးရမည်ပြည်သူစစ် yes CB အကြံဖတ်မှုများကိုရပ်တန့်စေရမည်နံပါတ်၅ကြတော့မိခင်နဲ့ကလေးတို့၏အခွင့်အရေးဥပဒေများစီမံကိန်းများဖန်တီးမှုများနဲ့တကွစနစ်တကျဖြစ်ပေါ်လာရေးဟာအရင်အရေးကြီးတယ်ကဘာဖွံ့ဖြိုးတိုးတက်ရေးအတွက်ဟာအဓိကကျဆုံးအရာဖြစ်ပါတယ်ဆိုတော့နံပါတ်6ကျတော့သဘာဝပတ်ဝန်းကျင်တိတိုထင်းထင်းရမယ်ဆိုတာကိုကျွန်မယုံကြည်ပါတယ်ဘာကြောင့်လဲဆိုတော့ဒီကဘာအခုလောလောဆယ်27ရာစုမှာဆိုရင်လူတွေတော်တော်များများကစိတ်ပေဒုက္ခဒဏ်တွေတဘာဝအငွင့်ကျင်ဒီ natural disaster မို့ပေါ့နော်အဲ့ဒီအန်ဒီများနဲ့ရင်ဆိုင်နေရတဲ့တို့ဟာကဘာမှာရှိတဲ့လူသားတိုင်းမှာတောင်းဝင်ရှိတဲ့ဒီကဘာကြီးလူသားကြီးလူငယ်မှုဟာနံပါတ်၁ just ဆုံးဖြစ်တဲ့ဒီဟာတခုဖြစ်ပါတယ်ဆိုတာလူသားတိုင်းမှာတောင်းဝင်ရှိတဲ့အစိုးရတခုတည်းသာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဂျူပါဂျူဂျူစားရမယ်ကျွန်တော်ကြီးစွန့်ရင်နဲ့ကျွန်တော်တို့မှာရှိတဲ့ပူပေါင်းဆောင်ရွက်မှုဟာအရာအဓိကအရေးကြီးပါတယ်လို့ကျွန်မယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်နားဆင်ခဲ့ရပါ VOA ကနေကြာတာပြည်နေသတင်းတွေကိုဆက်လက်ထုတ်လွှင့်ပါရစေရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
ကမ္ဘာပေါ်ကလူဦးရေ 1.2 ဘီလီယံကျော်ဟာတနေ့ကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့25ပြားထက်နည်းတဲ့ဝင်ငွေနဲ့အသက်ရှင်ရပ်တည်နေရတာဖြစ်ပါတယ်။ဒီငွေပမာဏဟာလူတစ်ယောက်ရဲ့အခြေခံလိုအပ်ချက်ကိုပြည့်မီနိုင်ဖို့အတွက်လိုအပ်တဲ့အနေဆုံးစားသုံးမှုပမာဏနဲ့ဝင်ငွေကိုတိုင်းတာတဲ့ကမ္ဘာပံရဲ့စံသတ်မှတ်ချက်ဖြစ်ပါတယ်။ဒီကနေ့မှာတော့အဲ့ဒီငွေပမာဏကိုနိုင်ငံတကာမှာစည်ရနွမ်းပါမှုအဆင့်တစ်ခုဖြစ်နဲ့ကြေကြေပြန့်ပြန့်သတ်မှတ်ထားကြပြီးအဲ့ထက်နည်းတဲ့သူတွေကတော့လုံးမင်းစင်းရွမ်းပါတဲ့အခြေအနေတခုမှာ နေနေကြရတာဖြစ်ပြီးတော့ကမ္ဘာလူဦးရေ19ရာခိုင်နှုန်းဒါမှမဟုတ်လူ6ယောက်မှ1ယောက်ဟာအဲ့ဒီအခြေအနေမှာနေနေကြရတာဖြစ်ပါတယ်အလွန်မင်းဆင်းရဲနှောမမှုဆိုတာဟာကိန်းကနန်းနေနဲ့ပေါ်ပြတာထက်အများကြီးပိုပြီးတော့ဒါကမောင်မြင်တဲ့အိမ်မက်တွေပုံမကျေပြန့်တဲ့လူဖွဲ့စည်းဖြစ်နိုင်ခြင်းမရှိတော့တာတွေနဲ့ခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုညွန်ပြနေပါတယ်စင်းနွမ်းပါမှုဒါမှမဟုတ်အဲ့ထက်ဆိုးတဲ့အခြေအနေအောက်မှာနေနေကြတဲ့သူတွေဟာသူတို့ဝင်ငွေရဲ့80ရာခိုင်နှုန်းကျော်ကိုစားနပ်ရိက္ခာအတွက်အသုံးပြုနေကြပြီးတော့အရေးပေါ်အခြေအနေအတွက်ငွေမစုနိုင်တာကြောင့်သူတို့ဟာစားနပ်ရိက္ခာ၊ဆေးဝါး၊အိမ်ယာဒါမှမဟုတ်ပညာရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့မရှိမဲ့ရှိမဲ့အရင်းမြစ်တွေကိုစီမံခန့်ခွဲဖို့ဘဝမှာတစ်ခါမှရွေးချယ်ခွင့်မရခဲ့ကြပါဘူး။ဒါမှလည်းပြီးခဲ့တဲ့25နှစ်အတွင်းအခြေအနေတွေဟာတိုးတက်လာခဲ့ပါတယ်။1990ခုနှစ်ကစပြီးတော့ကမ္ဘာမှာဆင်းရဲနှံပါသူဦးရေ 1.91 ဘီလီယံရှိခဲ့ရာကနေ 1.2 ဘီလီယံအထိကျဆင်းလာခဲ့တာဖြစ်ပြီးတော့ဒါဟာ43ရာခိုင်နှုန်းထိုးတက်မှုရှိလာတာဖြစ်ပါတယ်ဒီနေ့အချိန်မှာတော့ကျွန်တော်တို့အနေနဲ့နောက်ထပ်လူဦးရေ 1 ဘီလီယံလောက်ကိုလာမယ့် 2030 ခုနှစ်အရောက်မှာဆင်းရဲနှံပါမှုအခြေအနေကနေဖယ်ရှားနိုင်မယ်လို့ယုံကြည်နေပါတယ်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ရဲ့ဦးဆောင်မှုနဲ့အတူအမေရိကန်ပြည်ထောင်စုဟာနိုင်ငံတကာမိတ်ဆွေနိုင်ငံတွေနဲ့အတူပူးပေါင်းပြီးလူသားပေါင်းများစွာအတွက်စီးပွားရေးအခွင့်အလမ်းတွေ၊ကျန်းမာရေး၊စားနပ်ရေးခါဖူလုံရေး၊ဓာတ်နုညီများရေး၊တည်ငြိမ်ရေးနဲ့တောင်းခံမှုရှိတဲ့အုပ်ချုပ်မှုစနစ်တရတိုးတက်လာအောင်ကြိုးပမ်းလှုပ်ဆောင်နေပါတယ်။အခုချိန်မှာတော့တမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့လာမယ့် 2030 ခုနှစ်မှာအလွန်မင်းဆင်းရဲနှံပါမှုကိုအဆုံးသတ်စေမဲ့ဤပညာတွေနဲ့ချင်းကပ်မှုအသစ်တွေကျွန်တော်တို့မှာရှိနေပြီဖြစ်ပါတယ်။ဒီကိစ္စကလွယ်ကူမဲ့အလုပ်တော့မဟုတ်ပေမဲ့ဖြစ်နိုင်ခြေရှိပါတယ်။ဒါပေမဲ့လည်းဒီကြိုးပမ်းမှုကိုအထောက်အကူဖြစ်စေဖို့အတွက်ကျွန်တော်တို့အနေနဲ့တစ်ကမ္ဘာလုံးအတိုင်းအတာနဲ့အတူတကွလှုပ်ဆောင်နိုင်မှသာဒါကဖြစ်နိုင်ရည်ရှိမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့လက်ရှိရှိနေတဲ့ဖွံ့ဖြိုးတိုးတက်မှုစွမ်းဆောင်ရည်တွေနဲ့ဦးစားပေးမှုတွေကိုအလွန်အမင်းဆင်းရဲနှံပါမှုအဆုံးသတ်စေဖို့အတွက်ဦးတည်ပြီးပြောင်းလဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဥမာစားနပ်ရိက္ခာဒီထက်မကဖူလုံမှုရှိစေဖို့ကလေးသငယ်အသက်ရှင်သန်မှုတိုးတက်စေဖို့နဲ့ပညာရေးတိုးတက်ကောင်းမွန်စေဖို့လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဖွံ့ဖြိုးတိုးတက်မှုအတွက်အမြဲတမ်းရှိနေတဲ့စိန်ခေါ်မှုတွေကိုစိတ်ကူးစိတ်တမ်းအသစ်တွေစမ်းသစ်တဲ့ဖြည့်ရှင်းနည်းတွေနဲ့ဖြည့်ရှင်းနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ကမ္ဘာတဝန်းကပြည်သူတွေကိုဖိတ်ခေါ်သွားမှာဖြစ်ပါတယ်။ဒါ့အပြင်ကျွန်တော်တို့အနေနဲ့စီးပွားရေးကြီးထွားမှုနှုန်းအားကောင်းလာအောင်လုပ်ပြီးပြည်သူတွေကိုလည်းကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ချိတ်ဆက်ပေးရမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဒါတွေအားလုံးကိုလုပ်နိုင်မယ်ကျွန်တော်တို့ရဲ့တိုးတက်မှုတွေကိုအချိန်မြင့်ပြီးအရေးပါတဲ့အချိုးကွေတွေကိုအာရုံစိုက်သွားနိုင်မယ်ဆိုရင်ကျွန်တော်တို့အနေနဲ့လာမယ့်15နှစ်အတွင်းမှာလွန်မင်းဆင်းရဲနှံပါမှုကိုတိုက်ဖြတ်သွားနိုင်မှာဖြစ်တယ်လို့ယုံကြည်ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဖော်ကိုတင်ပြလို့ပြပါပြီ
။ခုထုတ်လွှင့်တာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဖော်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုဦးစံမိုးဝေကကြီးညာပေးမှာပါရှင်။
ဂရိနိုင်ငံရဲ့ကျွေးမြီပြဿနာပြည်လဲရေးအတွက်ငွေချေးသူတွေကတောင်းဆိုထားတဲ့တင်းကျပ်တဲ့ပြည်ပြင်ပြောင်းလဲရေးတွေပြုလုပ်ဖို့ဂရိပါလီမန်ကနေအတည်ပြုပေးလိုက်ပြီဖြစ်ပါတယ်။ဂရိစံတော်ချိန်ကြာသပတေးနေ့မနေ့စောစောပိုင်းမှာမဲပေးပွဲကိုကျင်းပခဲ့တာပါ။အာနာယပါတီဟာဥရောပကိုလိုလားတဲ့အတိုက်ခံပါတီရဲ့ထောက်ခံမှုနဲ့အခုလိုအတည်ပြုပေးနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်ဥပါမဟာဗုဒ္ဓဟူးနေ့မှာအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးအတွက်သမိုင်းဝင်သဘောတူညီချက်အပေါ်ရုံယုံကြည်ကြည်နဲ့ခုခံပြောဆိုခဲ့ပါတယ်အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်ရဘူးဆိုတာကိုကမ္ဘာကြီးကိုအကောင်းဆုံးလှုပ်ဆောင်ပေးလိုက်တဲ့သဘောဖြစ်တယ်လို့လည်းသမ္မတကပြောပါတယ်ကျွန်တော်တို့တက်တန်းမှာဒါမျိုးနောက်တစ်ခါကြိုးပမ်းလို့မလွယ်ဘူးလို့လည်းသမ္မတကပြောဆိုခဲ့တယ်လို့အမေရိကန်ဥဆောင်တဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးမှုဟာအမေရိကန်ရဲ့ခွန်အားအပြည့်နဲ့ဥဆောင်နိုင်မှုကိုပြသခဲ့တာဖြစ်တယ်လို့လည်းပြောပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုအလုံးကိုရုတ်သိမ်းမဲ့ဆုံးဖြတ်ချက်မူကြမ်းအဆိုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှာအမေရိကန်ပြည်ထောင်စုကဗိုလ်ဟူးနေမှာဖြန့်ဝေလိုက်ပါတယ်။ဒါပေမဲ့ဒီအဆိုပြုချက်ဟာကုလသမဂ္ဂကအီရန်နိုင်ငံအပေါ်စစ်လက်နက်ရောင်းဝယ်မှုပိတ်ဆို့မှုကိုတော့9နှစ်ထိဆက်ပြီးတော့ထားရှိထားမှာဖြစ်ပြီးတာဝေးပြည်ဒုံးလက်နက်တွေအပေါ်ပိတ်ဆို့မှုကတော့10နှစ်ထိဆက်ပြီးတော့ထားရှိမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုဦးစံမိုးဝေကတင်ဆက်သွားတာပါ။ဒီနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇဟာရာအဘူဇိတ်ဖြစ်ပါတယ်။ကျမနန်လဖိုင်ပါ။တော်ရရှိများနေတကပြည်သူအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
်
This program has come to you from the Voice of America, Washington.